ဒီလေမနေ့ကတရားဆက်ပြီးတော့ဟောဖို့ပါပဲမနေ့ပိုင်းဟောတဲ့တရားနဲ့ညပိုင်းဟောတဲ့တရားချင်းကအတူတော်လဲတရားနာတဲ့ပိဋိတကမတူဖြစ်နေတယ်နော်မတူတော့ဘုန်းကြီးဘက်ကလည်းထပ်ထဟောပေးနေရပါတယ်မနေ့တုန်းကမနေ့ပိုင်းပိဋိတတွေအတွက်ရုပ်တည်နေနေသိသိတဲ့အပိုင်းအထီတော့ပြောခဲ့ပါတယ်နော်အဲ့ဒီအပိုင်းမှာနံပါတ်၁ကယုတ်တက်တဲ့ဒိဋ္ဌိတယ်နံပါတ်၂ကနန္တတဲ့ဒိဋ္ဌိတယ်နံပါတ်၃ကြတာယုတ်နေနံပူတွဲပြီးဒိဋ္ဌိတယ်နံပါတ်၄ကယုတ်နေနံပိုင်းခြားမှတ်သားတယ်ဆိုပြီးတော့ဒီလုံငန်းရ၄ခုပြုလို့ရပါတယ်အဲဒီမှာယုတ်နေနံပူတွဲဒိဋ္ဌိတယ်ဆိုတာကတော့နန္တရားတွေကိုဒိဋ္ဌိစဉ်အချိန်ကာကဝိသိကောတဲ့နိယမလမ်းကြောင်းအတိုင်းစိတ်ဓာတ်နိယမစိတ်တို့ရဲ့ဖြင်းမြဲဓမ္မတလမ်းကြောင်းအတိုင်းနန္တရားတွေကိုသိသိထားတဲ့အတွက်ယုံနာကိုပူတွဲသိသိတဲ့အပိုင်းမှာလဲထိုနိယမလမ်းကြောင်းအတိုင်းယုံနဲ့နန်တို့ပူတွဲပြီးဖြစ်ပေါ်သွားတဲ့အခြင်းအရာကိုညာနဲ့မြင်အောင်ကြည့်ပြီးတော့ယုတ်တရားနန္တရားဆိုပြီးသိသိရတဲ့ဥပမာယူပါယုံကနေပြီးတော့ဇကုအကြည့်တနဲ့ဘဝမနောအကြည့်တကိုပြန်တူရက်ခတ်လိုက်တဲ့အချိန်ကမှဇကုတော်ရဝိသိသိသိလေးတွေဖြစ်တယ်ယောဂီပုဂ္ဂိုလ်ကဒီနန္တရားတွေကိုသိသိတော့မယ်ဆိုရင်နံပါတ်၁စက္ကုအတိတ္တနဲ့ဘုံမနောအတိတ္တကိုသိသိထပ်တတ်ဖို့လိုတယ်။ဒါတော့ဒီလိုမသိသိခင်မှာယောဂီပုဂ္ဂိုလ်ဒီရုပ်တတ်တဲ့သိသိခြင်းနံတတ်တဲ့သိသိခြင်းသိသိခြင်းဆိုတဲ့လုံငန်းရတဲ့ကအကျွမ်းကျင်ပြီးဖြစ်နေတော့အာနာပါနတတိတမာတိကိုသရုတ်တာံတမာတိတို့ဆိုင်အောင်တမာတိထူထောင်ပြီးတဲ့အချိန်ကမှာစက္ကုအတိတ္တနဲ့ဘုံမနောအတိတ္တကိုပြန်တို့ထင်အောင်လေ့ကျင့်ပြီးတော့ယူပါယုံယုတ်ကလအများစုမှာတည်ရှိနေတဲ့ယူပါယုံအယောင်ကိုလှမ်းအာယုံယူလိုက်တဲ့အချိန်ကမှထိုယူပါယုံအယောင်ကဇက်ကိုအကြည့်တတ်တဲ့ဝိမနောအကြည့်တတ်မှပြန်တူလာပြီးတော့ရက်ခတ်ထိုအချိန်ကမှပိစ္ဆဒရဝဇ္ဇဇက်ကိုဝိညာဉ်တံပရိဆိုင်သန္တိရဏဟောတော်သောဒရယုံဆိုတဲ့ဒီဝိသိစိတ်အစဉ်လေးတွေဖြစ်သွားပါတယ်နော်ပမာလိုပြောရင်တော့ဆင်းခြင်းတဲ့စိတ်မြင်သိတဲ့စိတ်လက်ခံတဲ့စိတ်သုံးဆန်းတဲ့စိတ်ဆုံးဖြတ်တဲ့စိတ်ဇောစိတ်ဒရယုံစိတ်ဆိုတဲ့ဒီစိတ်လေးတွေဖြစ်သွားတယ်စိတ်အမျိုးအစား9မျိုးစိတ်အကျင့်အရေအတွက်အနေနဲ့ပြောရင်တော့ဇောက9ကျင့်ဒရယုံက2ကျင့်ဖြစ်တဲ့အတွက်14ကျင့်ပဲအဲဒီစိတ်စိတ်လေးကလေးတွေမှာပိစ္ဆရတဝဇံဆိုတဲ့ဆင်ခြင်တဲ့စိတ်ကယူပါယုံကိုဆင်ခြင်လိုက်တဲ့စိတ်မှာစိတ်စိတ်လေး17လုံးရှိတယ်။ဒီပိစ္ဆရတဝဇံစိတ်ကဟရိယဝုဒ္ဓကိုမှီဖြစ်တော့ဟရိယဝုဒ္ဓကိုတက်ခွက်လိုက်တဲ့အချိန်ကတနည်းနှလုံးကိုတက်ခွက်ကြည့်လိုက်တဲ့အခါနှလုံးကိုဘယ်လိုတက်ခွက်လဲလို့မြင်တော့နှလုံးအင်ကိုတလေးပါဖမ်းပြီးစိုက်ရှုလိုက်တဲ့အခါအမုံတွေပဲတွေ့မယ်။ဒီအမုံတွေကိုတက်ခွက်လိုက်လို့ခွဲရမ်းချလိုက်ရင်သဘောတူရာစုပေါင်းလိုက်မယ်ဆိုရင်အရိယတတ္တကကလကာယတတ္တကကလဘာဝတတ္တကကလသတိစအထကလဥရိစအထကလအရဇအထကလဆိုပြီးယုတ်ကလအမျိုးအစား6မျိုးယုတ်အမျိုးအစား54မျိုးရှိပါတယ်အမျိုးအစားသာပြောရပါနော်အရင်အတွက်ကိုမဆွလို့ပါဘူးအဲဒီ54မျိုးသောယုတ်တွေကယုတ်တရားခုနကစဉ္ခြင်းတဲ့စိတ်စိတ်တွေ17လုံးကအနန္တရာအလားတူပဲဇက်ကဝိညာဉ်ခေါ်တဲ့မြင်သိစိတ်ကဇက်ကအကြည့်တက်ကိုမိဖြစ်တာဖြစ်တော့ဇက်ကအကြည့်တက်ကလည်းဇက်ကအကြည့်တက်တစ်ခုတည်းဖြစ်လို့မရဘူးမြေလုံးအိမ်အနေထားအဖြစ်စုပေါင်းပြီးတော့တခြားယုတ်တွေနဲ့ရှင်တွဲပြီးဖြစ်ရတယ်။ဖြစ်လိုက်တော့ဒီမြေလုံးအိမ်ကိုဖတ်ပြီး deliver ဆက်လိုက်တဲ့အချိန်ကမှယုတ်ကလအမျိုးအစားတွေကိုရေတွက်ကြည့်မယ်ဆိုရင်သက္ကုတ္တကကလကာတ္တကကလဘာဝတ္တကကလသရိဇအထက်ကလဥရဇအထက်ကလအဟရဇအထက်ကလဆိုပြီးယုတ်ကလအမျိုးအစားက6မျိုးယုတ်အမျိုးအစား54မျိုးရှိပါတယ်။အဲ့ဒီ54မျိုးသောယုတ်တွေကယုတ်တရားခုနကသံဃဝိညာဉ်နဲ့ရှင်တွဲဖြစ်ပေါ်တော့တဲ့စိတ်စိတ်လေးရှင်းလုံးရှိနော်ဒါအ ਨੇ ဆုံးပါအတိစိတ်ဖဒဝရဏတင်ညာစေရဏဧကကတဇိဝိတမနတိကာရဆိုပြီးစိတ်စိတ်လေးရှင်းလုံးရှိပါတယ်အဲ့ဒီရှင်းလုံးကအနန္တရာအဲ့ဒီပုံစံအတိုင်းပဲနောက်ထပ်သံပရိစံတဏိနအစရှိတဲ့စိတ်တွေကတော့အရိယဝတ္ထုကိုမြှောက်ဖြစ်တော့အရိယဝတ္ထုမှရှိတဲ့54မျိုးသောယုတ်တွေကယုတ်တရားသံပရိသေမှာရှိတဲ့စိတ်စိတ်တွေ17လုံးကနန္တရားဆက်တွေ့ပြီအဲ့ဒီလိုယုတ်တရားနန္တရားဆိုဒီလိုဆက်လက်သိသိသွားရပါတယ်အဲ့ဒီလိုယုတ်နေတဲ့ဘုဒ္ဓသိသိတဲ့လုံငန်းရကိုတော့နမရူပပရိက္ခအညာရူပရူပပရိက္ခအညာစသည်ဖြင့်ဒီလိုကျမ်းဂန်များမှာခေါ်သုံးဆွဲထားပါတယ်ယုတ်တဲ့နန္တေကိုညာနဲ့ပူတွဲပြီးတော့ပိုင်းခြားသိသိခြင်းပိုင်းခြားယူခြင်းလို့ဒီလိုဆိုလိုပါတယ်အဲ့ဒီယုတ်နာကိုသိသိပြီးတဲ့တော်ကောင်းကဒီယုတ်ဒီနန္ဒီဘာကြောင့်ဒီယုတ်ဒီနဒီယုတ်ဒီနန္ဒီမှာယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာမြမအတ္တကောင်လေးဗျာကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာရှားခွင့်ကြည့်တော့မတွေ့ဘူးဖြစ်ပြီးသဘောတရားလေးတသက်သာရှိတယ်ထိုသဘောတရားလေးဒီမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးနောက်လည်းမရှိဘူ မရှိခြင်းကုရဲ့အလဲကောင်းမှယာယီခိုက်တာအဖြစ်တာဖြစ်ပေါ်လာတဲ့ဓမ္မတဘာဝယာယီဆိုတာကလည်းနန္တရားတွေမှာဆိုရင်တစ္ဆေယကံဆိုတဲ့အချိန်ခါကာလကိုဂရေတသိန်းခန့်ပုံရင်တပုံလောက်သာတည်တန်းရှိတဲ့ယာယီနန္တရားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်မျက်စိတမိတ်လျှာရပြည့်လို့ခေါ်ဆိုအပ်တဲ့ဇေဆက်ကံလို့ခေါ်ဆိုအပ်တဲ့အချိန်ခါကာလကိုဂရေတသိန်းခန့်ပုံရင်တပုံလောက်သာတည်တန်းရှိတဲ့ယာယီယုတ်တရားတွေကြတော့ဂရေ9000ခန့်ပုံရင်တပုံလောက်သာတည်တန်းရှိပါတဲ့ယာယီအဲ့ဒီယာယီခိုက်တာအဖြစ်ဖြစ်ပေါ်လာတဲ့ဓမ္မတဘာဝဒီထဲမှာဒါကသူပဲဒါကငါပဲဒါကယောက်ျားဒါကမိန်းမဒါကပုဂ္ဂိုလ်တ attva ဒါကအတ္တကောင်လိပ်ရာကောင်ဝိညာဉ်ကောင်အတ္တကောင်စသည်ဖြင့်ညွန်ပြစီရတစုံတရားရှာမတွေ့တာကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ပုဂ္ဂိုလ်တ attva ဇီဝအတ္တမရှိယုံနာမျှတာရှိ၏ဆိုပြီးဒီလိုရှုရတယ်အဲ့လိုရှုတဲ့ဉာဏ်ကိုတော့နာမရူပဝဝတ္တနာဉာဏ်လို့ခေါ်ပါတယ်ပေါင်းလိုက်တဲ့အချိန်ခါကျတော့ဒီနာမရူပပရိစ္ဆေဒညံပိုင်းမှာအဆင့်ဘယ်နှဆင့်ဖြစ်သွားလဲ၄ဆင့်နော်နံပါတ်၁ရုပ်သက်သက်သိသိချင်းညံဖြင့်ပိုင်းခြားယူခြင်းသိသိတယ်ဆိုတာကညံနဲ့ပိုင်းခြားယူတာပိုင်းခြားရှုတာကိုပြောတာပါအချိန်မရွေးရှုလို့ရအောင်လေ့ကျင့်ထားမှုကိုဆိုလိုပါတယ်ပြည့်စုံဝတ္ထုတကောသိသိထားတယ်ဆိုတာကအချိန်မရွေးသုံးဆွဲလို့ရအောင်အသုံးပြုလို့ရအောင်သိသိထားတယ်လို့ဒီရုပ်ဒိဏ္ဍီကိုသိသိတယ်ဆိုတာကရုပ်ဒိဏ္ဍီကိုညံနဲ့ပိုင်းခြားပြီးယူထားတာပါအချင်းမရွေးရှုလို့ရအောင်လေ့ကျင့်ထားတဲ့စွမ်းအားပဲအဲ့ဒီယုတ်ကိုသိသိချင်းနာကိုသိသိချင်းယုတ်နာပုဒ်ွဲ့သိသိချင်းယုတ်နာကိုပိုက်ချမှတ်သားချင်းဆိုတဲ့လုံငန်းခွင်လေးခုကိုအစ္စတမှာရှုတယ်လို့ဗိဓာမှာလည်းရှုရပါတယ်ဗိဓာရှုဖို့ဤစနစ်ကတော့အစ္စတမှာပိုင်နေတဲ့ယောဂီပုဂ္ဂိုလ်ကဗိဓာကိုတဖန်ပြောင်းပြီးတော့ရှုရတယ်ဘာဖြစ်လို့ရှုရလဲဒီပိုင်းလေးကိုတော့ဘုန်းကြီးနည်းနည်းလောက်ပြောချင်ပါတယ်နော်မြတ်စွာဘုရားရှင်ကပိဿဝဂီ၅ဥဒ္ဓကိုအနတ္တလက္ခဏာတုတ်တံဒေသနာတော်ဟောကြားတဲ့အချိန်ကမှဝိပဿနာရှုခွက်ကိုသင်ပေးတယ်။မသင်ခင်လေးမှာယုတ်တရားဒီနိစ္စလားအနိစ္စလားလို့မေးတယ်အနိစ္စလို့ဖြေတယ်။ဒုက္ခလားဒုက္ခလားမေးတော့ဒုက္ခလို့ဖြေတယ်အတ္တလားအနတ္တလားမေးတော့အနတ္တလို့ဖြေကြတယ်။အဲဒီလိုဖြေပြီးတဲ့အချိန်ကမှဘုရားရှင်ကဝေဒနာတင်ညာတင်္ခါရဝิญဉ်ခေါ်တဲ့နံခန္ဓာလေးပါးကိုလည်းဒီလိုပဲဆက်ပြီးမေးပါတယ်။ပုံစံလိုပဲဆက်ဖြေကြတယ်။အဲ့ဒီခါကျတော့မှဘုရားရှင်ကဝိပဿနာရှုခွက်ကိုပြင်ဆင်ပေးပြီးငါတို့တို့ကဘယ်လိုသင်ပေးလဲတတ္တမတိယဘိကဝေယံကိစီရူပတိဒါနာကတပိစုပ္ပန္နာဣဇဒံဝဘိဒံဝဩလာရိကဝဒုက္ခမဝဟိနဝပဏိဒံဝယန္တုရေတတိကေဝသဗ္ဗံရူပနိဒ္ဓမ္မနိသောဟာမတမိနမိသောအတ္တတိເເວမေတံယတ္ထဘုဒ္ဓံတမ္မပညာယတတ္တပံဒီစကားလုံးလေးကိုလည်းဒီတော်ဘုရားကြီးကဘယ်လိုဘာသာပြန်ထားလဲစရဏကြီးကပညာနာပါပါနဲ့ပါတံပြန်ထားပါတယ်နော်ဘယ်လိုလဲအတိဒါနဘိခဝေခြေသယံတို့တတ္တမတို့ကြောင့်အယဤသန္တနာတော်များတွင်၌တုံမေသင်ခြေသတို့သည်ဧဝံဤသောတတ္တပံရှုပွားသုံးသအပိဤဒီလိုရှုစမ်းပါဒါကြောင့်ဒါကြောင့်ဆရာကဘာပြောရလဲဒီခန္ဓာငါးပါးသည်အနိစ္စတံဖြစ်တဲ့ဒုက္ခတံဖြစ်တဲ့အနတ္တတံဖြစ်တဲ့ဒါကြောင့်သင်ခြေသတို့တထွေဒီခန္ဓာငါးပါးကိုဒီလိုရှုကြစမ်းပါဆိုပြီးတော့ဝိပဿနာရှုခွက်ကိုသင်ပေးတယ်သင်ပေးတော့ဘယ်လိုသင်ပေးလဲအတိဒါနာကတပိစုပ္ပန္နအတိဒါကပိစုပ္ပန္နဖြစ်သောယံကိစေရူပအလုံးစုံသောယုတ်တရားဒီ၎င်းဒီလိုဆိုရင်ဘုရားရှင်ကဝိပဿနာရှုဖို့ရန်သင်ပေးလိုက်တဲ့အထက်မှာအတိယုတ်တရားပါဒလားမပါဘူးလားပိစုပ္ပန္နယုတ်တရားလည်းပါဒလားမပါဘူးလားပါတယ်အနာကယုတ်တရားလည်းပါဒလားမပါဘူးလားပါနေတယ်နော်ဒါကလည်းပြင်မှာဆင်သွားတယ်လို့ထင်ရှားနေတဲ့သာသနာတော်မှာဗုဒ္ဓဘာသာတိုင်းလွန်လွန်ရွတ်ဖတ်ပူဇော်နေတဲ့သုတ်တံတစ်ခုဖြစ်ပါလေနော်နောက်တစ်ခုအဲ့ဒီယုတ်တရားတွေကိုရှုတဲ့အပိုင်းမှာတစ်လုံးရှုရမယ်ပြောလားအကုန်လုံးရှုရမယ်ပြောလားလို့မေးတော့ယံကိစီရူပအလုံးစုံသောယုတ်တရားဒီ၎င်းတစ်လုံးလို့ပြောတာအကုန်လုံးလို့ပြောတာအကုန်လုံးလို့ပြောနေနော်ဒါလေးတွေကလုပ်ငန်းခွင်လုပ်တဲ့ပုဂ္ဂိုလ်တွေအားလုံးကြိုတင်သိထားတဲ့အချက်တွေဖြစ်ပါလေနော်ကဲအတိဒါနာကတပိစုပ္ပန္နအတိဏကပိစုပ္ပန်ဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဣဇ္ဇဒံဝဣဇ္ဇဒံမူလဖြစ်သောဗိဒ္ဓံဝဗိဒ္ဓမူလဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဣဇ္ဇဒံမှာလည်းယုတ်အလုံးဗိဒ္ဓံမှာလည်းယုတ်အလုံးယောက်ျားမိန်းမမခွဲဘဲနဲ့ခြုံပြောမယ်ဆိုလို့ရှိရင်ဣဇ္ဇဒံမှာယုတ်28မျိုးဗိဒ္ဓံမှာလည်းယုတ်28မျိုးယောက်ျားမိန်းမခွဲခြားပြောကြမယ်ဆိုရင်တော့ယောက်ျားတန်တမှာယုတ်28မျိုးမိန်းမတန်တမှာယုတ်28မျိုးဘာဝယုတ်က2မျိုးစီပဲရှိလို့ပါနော်။ပေါင်းလိုက်တော့အဲ့ဒီဣဇ္ဇဒယုတ်28နဲ့အရှင်မျိုးဗိဒ္ဓယုတ်28မျိုးအဲ့ဒီယုတ်တွေကိုလည်းဘယ်လောက်ရှိပါမယ်ပြောလဲ။ယံကိစီရူပံအကုန်လုံးရှိပါနော်။ နောက်တစ်ခုဩလာရိကမှာယုံရင်ကြံတန်းနေမလို့ဖြစ်တော်သူကမှဝတ်သိမ်းမင်းညဏ်တိမလို့ဖြစ်တော်ရံကြီးစီရူပန်လုံးစုံသောယုတ်တရားဒီ၎င်းဩလာရိကဆိုတာကရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်များညံမှာထင်းလွှဲမြင်လို့တဲ့အတွက်ယုံရင်ကြံတန်းတဲ့ယုတ်တွေကိုဩလာရိကယုတ်လို့ခေါ်ပါတယ်အဲ့ဒီယုတ်တွေကဘယ်လိုလဲလို့မေးတော့အခုလိုတန်ကြီးလေးပါးကိုဥဆောင်ပြီးတော့ခန္ဓာကိုယ်မှာစိုက်လိုက်တဲ လေးအောင်ကြီးတွေကတဖြည်းဖြည်းထွက်လာပြီပါရမီရှိကရင်အကြီးတို့ကြီးကမြို့ပွဲမြေကလအဖုံလေးတွေအစဉ်ဖြင်းဖြင်းမြင်တတ်တယ်ပါရမီအပြော့နေရင်တော့အကတတတ်ကိုမြေအောင်ဖမ်းပြီးစိုက်လိုက်တဲ့အချိန်ကမှကလအဖုံလေးတွေ့ပြီတွေ့လိုက်တဲ့အချိန်ကမှအဲ့ကလအဖုံလေးတွေကိုခွဲရန်ချက်လိုက်တော့ကြီးတဲ့ယုတ်ကလမကြီးတဲ့ယုတ်ကလဆိုပြီးနှစ်မျိုးထွက်လာအဲ့ဒီယုတ်ကလကလေးတွေမှလှန့်ကြည့်လိုက်ရင်ဒီကြီးနေတဲ့သဘောလေးတွေကဘာတွေလဲလို့မြင်တော့မျက်စိအကြီးနားအကြီးနှာခေါင်းအကြီးရှာကြီးကိုယ်ကြီးခေါ်တဲ့အကြီးအုံ၅မျိုးပဲအဲ့ဒီငါးမျိုးဒီယောဂီအញ្ញံနဲ့မှထင်လွယ်မြင်တဲ့အတွက်ဩလာရိကအဲ့ဒီကလအမုံလေးတွေကိုလှမ်းပြီးစိုက်လိုက်တဲ့အချိန်ကမှအဆင်းရှိတယ်အယောင်လေးတွေရှိတယ်ထင်လွယ်တယ်အနံ့ရှိတယ်ထင်လွယ်တယ်အရသာရှိတယ်ထင်လွယ်တယ်အဲ့ဒီကလအမုံတိုင်းအမုံတိုင်းမှာပထဝီဓာတ်ပါတယ်တေဇောဓာတ်ပါတယ်ဝါယောဓာတ်ပါတယ်ရှုနေတဲ့ယောဂီညာမှာထင်လွယ်တယ်အဲ့ဒီပထဝီဓာတ်တေဇောဓာတ်ဝါယောဓာတ်ကိုတော့ဖုဒ္ဓဗန္တလို့ခေါ်ပါတယ်ပေါင်းလိုက်တဲ့အချိန်ကကြတော့အစဉ်အနတ်အတန်းထင်လွယ်တယ်နော်ပေါင်းလိုက်တော့အစဉ်အတန်းအနတ်အယတာအတွေ့အထိယုတ်ခုနှစ်မျိုးအကြီးယုတ်က၅မျိုးပေါင်းလိုက်တော့ယုတ်ဆယ်နှစ်မျိုးဒါရင်ကဩလာရိကယုတ်လို့ခေါ်ပါတယ်ယောဂဝါသရကျွနေတဲ့ယောဂဝါသရပုဂ္ဂိုလ်ရဲ့ဉာဏ်မှာထင်လွယ်မြင်လွယ်တဲ့ယုတ်ဒီလို့ဆိုလိုပါတယ်အဲ့ဒီဉာဏ်ဒီတဲ့ယုတ်နဲ့ချက်ပါမှာဒီဆယ်နှစ်မျိုးနှုတ်လိုက်ရင်ဉာဏ်ဒီတဲ့ယုတ်တွေကရှုရခက်တယ်အဲ့ဒီတည်းမှာအခက်ဆုံးယုတ်ယောဂီတွေကိုတော့သင်ပေးတဲ့အပိုင်းမှာအခက်ဆုံးယုတ်ကတော့၃မျိုးရှိပါတယ်ဘာဝယုတ်ဇူဝိဒယုတ်ဩဇာတဲ့ဒီ၃ခုကတော့ခက်တယ်အခက်ဆုံးလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့ဗုဒ္ဓဗိဓမာမှာလာရှိနေတဲ့ဘာဝယုတ်ကမျက်စိမှလည်းရှိတယ်နားမှလည်းရှိတယ်နှာခေါင်းမှလည်းရှိတယ်ရှာမှလည်းရှိတယ်ဒီကိုယ်လုံးမှလည်းရှိတယ်အများနာလေနေတဲ့ဘာဝယုံနဲ့မတူဘူးယောက်ျားမျက်နှာနဲ့မိန်းမမျက်နှာမတူဘူးဘာဖြစ်လို့လဲဒီဘာဝယုံကဒါဟာယောက်ျားပဲလို့ထင်ရှားပြနေဒါဟာမိန်းမပဲလို့ထင်ရှားပြနေဒါကသူ့ရဲ့ဘာဝယုံရဲ့လုပ်ငန်းကိစ္စဖြစ်တယ်ဒါကြောင့်လက်ယောက်ျားလက်နဲ့မိန်းမလက်ကြည့်လိုက်လဲမတူဘူးယောက်ျားခြေထောက်နဲ့မိန်းမခြေထောက်ကြည့်လဲမတူဘူးဘာဖြစ်လို့မတူသလဲဒီဘာဝယုံကလေးကခွဲခြားပြီးပြနေဒါကြောင့်အဲ့ဒီဘာဝယုတ်ကယုတ်ကလကိုတက်ခွင်နိုင်တဲ့အဆင့်ရောက်မှမြင်နိုင်တဲ့ယုတ်ပါအလားတူပဲဇီဝိတခေါ်တဲ့ယုတ်ကလေးတွေအသက်ရှင်နေတယ်ဆိုတဲ့ယုတ်ကလေးပေါ့ကာမဇယုတ်ကလတိုင်းမှာပါဝင်ပါတယ်ဒီယုတ်ကလည်းယုတ်ကလတိတက်ခွင်နိုင်မှမြင်နိုင်တဲ့ယုတ်ပါဩဇာယုတ်ကလတခုအတခုအတွဲမှာတင်ရှိနေတဲ့အစီအစစ်အနှစ်ကလေးပဲဒီအစီအစစ်အနှစ်ဆိုတဲ့ဩဇာကနောက်ထပ်ယုတ်ကလအတိတ်တွေကိုဖြစ်စေတယ်ဘယ်ခါမှလဲလို့မေးတော့အဟာရဇဩဇာရဲ့အထောက်ပံ့ကိုရရှိတဲ့အခါမှဖြစ်စေတယ်အဲ့ဒီယုတ်ဟာလည်းအရှုကအမတန်ခက်တဲ့ယုတ်ဖြစ်ပါတယ်ယုတ်ကလကိုမြင်လို့ယုတ်ကလတက်ခွင့်နိုင်တဲ့အဆင့်ကြမှာဒီယုတ်တွေကရှုလို့ရပါတယ်အဲ့ဒါကြောင့်ဩလာရိကပဲဖြစ်ဖြစ်ဒုက္ခမှာပဲဖြစ်ဖြစ်ဘယ်ယုတ်ကိုပဲဖြစ်ဖြစ်အဲ့ဒီယုတ်တရားဤတာဝိပဿနာရှုရမလားမရှုရဘူးလားမေးရင်ဘယ်လိုဖြစ်မလဲရှုရမယ်မရှိဘူးဆိုရင်ကောမဲ့ဖို့နိဗ္ဗာန်ရမလားမရဘူးလားမင်းရင်ဘယ်လိုဖြေမလဲမရဘူးမရဘူးဆိုတာကမဟာကောပါလကတုတ်တံမှာမူလပဏ္ဏတပါဠိတော်မှာတုတ်တံပေါင်း50ရှိပါတယ်31ခုမြောက်တုတ်တံကတော့မဟာကောပါလကတုတ်တံဖြစ်ပါတယ်ထိုမဟာကောလကပါလကတုတ်တံမှာဘုရားရှင်ကနွားចောင်းသားတစ်ယောက်ကိုဥပမာထားပြီးယဟန်ဒီကိုဆွဆုံးမှထားတယ်နွားပေါင်းကိုထင်းចောင်းနေတဲ့နွားចောင်းသားတစ်ယောက်ကမိမိထင်းចောင်းနေတဲ့နွားဘယ်နှကောင်ရှိတယ်လို့လည်းမသိဘူးနအယောင်စင်းနေတဲ့ကွနှစ်ဖြူကဘယ်နှကောင်နှစ်နီးကဘယ်နှကောင်နှစ်ကြားကဘယ်နှကောင်စသည်ဖြင့်ဒီလိုလည်းမသိဘူးအဲဒီလိုမသိကြရင်ထိုနွားချောင်းသားတွေနွားဘောက်ကိုထင်းချောင်းတော်လဲနွားအပေါင်းရဲ့ကြီးပွားတိုးတက်မှုမဖြစ်နိုင်သလိုအလားတူပဲငါပြရှိရဲ့သာသနာတော်မှာလည်းဟောကဝသရယံတော်သည်ဘူတယုတ်ဥပဒယုတ်လို့ခေါ်ဆိုအပ်တဲ့ဒီယုတ်တရားတွေကိုအရေးအတွက်အဖြစ်၎င်းအကြောင်းသမုဒ္ဒအဖြစ်၎င်းဟုတ်တိုင်းမှန်စွာမသိခင်ရင်ငါပြရှိရဲ့သာသနာတော်မှာမဲ့ညာပုညာနိဗ္ဗာန်ရသည့်တိုင်အောင်တုတ်တဲ့စင်္ကာကြည့်ပါဖို့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုဟောတာအဲဒီတော့အရေးအတွက်နဲ့အကြောင်းမှာဥစဉ်တော့အလုံးနားလည်ကြပါတယ်တချို့ယုတ်တွေကကံကြောင့်ဖြစ်တယ်တချို့ယုတ်ကစိတ်ကြောင့်ဖြစ်တယ်တချို့ယုတ်ကဥဒုကြောင့်ဖြစ်တယ်တချို့ယုတ်ကအာဟာရကြောင့်ဖြစ်တယ် any look, Gansi Uduhara, so they adjoin the Aliba, Jantija people near the Yogi Gule, Payoga Ganyo Kide, Hoda Mazatia, Payo Dija, Sejong Kide, Payo Diga Udujong Kide, Payo Diga Hara Jong Kide, Lokajasi Pavidia, Pampibare, Madiga in Diva Yamna, Mayabu, Lokiaga Hotha, no? Taja, Viniama, Biza working out of Yajin Ganjunja, Abaima, all adding. ญาณีมูลีဖြစ်သောသူကမဝတိမေနုญาณีမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းယုတ်တရားအကုန်လုံးပဲနောက်တစ်ခုဤနာဝယုတ်ญาณีမူလီဖြစ်သောပဏိတာဝမောမြတ်တိမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းယုတ်ญาณနဲ့ယုတ်ပဲဖြစ်ဖြစ်မောမြတ်တဲ့ယုတ်ပဲဖြစ်ဖြစ်ယုတ်အလုံးကိုရှုပါဒုရေဝါရှုနေတဲ့အတိညာနဲ့ဝေဒီမူလီဖြစ်သောတဏိကေဝါရှုနေတဲ့အတိညာနဲ့နိဒီမူလီဖြ yo sana mio gara shulu lagura adwa dro ha tandi ga lugu ma yo de ja ro shulu khan khan de adwa dura lo dilo kho ba de ai ro daimwe nu nya ne yo ba phi phi daimwe nu nya ne ati nya ne we ni de yo ba phi phi yo yin jan dan ne ati nya ne ni ga ni de yo ba phi phi yo a long ko shu a no da ja nenele bian mi ro anene ane pe me ยังเกิดอดีตนาคตภิสุบันอดีตนาคภิสุบันဖြစ်သောยังเกิดสิรูปันลุงสงသောยุทธยาติละกาอิสัตตังวาอิสัตตมูลีဖြစ်သောเวทาวาเวทามูลีဖြစ်သောยังเกิดสิรูปันลุงสงသောยุทธยาติละกาโอลาริกังวายุยจันตานิมูลีဖြစ်သောทุกขมาวาติเวนุญญานิมูลีဖြစ်သောยังเกิดสิรูปันลุงสงသောยุทธยาติละกา ดูเรวะอติญญะเนเวทีมูลีဖြစ်သောตันติเกวะอติญญะเนนิติมูลีဖြစ်သောยังเกยังเกยสิรูปันลุงสงသောยุทธยาติละกาอัตถิอิชิเจอิเอตันตปันอิอลุงสงသောยุทธยาโกเอตันอิยุทธยาตินามะมะงาอิยุทธยามะโหเอโตอิยุทธยาตินะหะมะตะมิงามะโหเอโตอิยุทธยาตินะมิอัตตังาอิอัตตะมะโหอิติอิโตลิยะ นามาปัญญายะยุตตงยุคขะนันตงนังเกภุเวผ่องทวินวิปัตตนาญาอลินทะภิญตัตตะปันชุบะตุงตะอัปปิอิอะริโลชุบะสุภิพะยาชิงกะเปสะวะกิงกะอุตตะโกญญ์จะเดอะริญญ์จะเดอะเทมายุทธยะโกญญ์จะตะโลเวนาติญญะติงคาระวิญญ์ขอเดนังคันนังงาบะโกเลญญ์จะถะบะเดปงกันทุเวเนาะอิโรดีเนียมาพ่องยิกุเปียวจินนะกะ ဘုရားရှင်ကဒီပိဿဝဂင်ငါဥဒ္ဓဘောဝိပဿနာရှုဖို့ရညွှန်ကြတဲ့အထက်မှာအတိတ်ခန္ဓာ၅ပါးပါဒလမပါဘူးလားပါတယ်အနာဂတ်ခန္ဓာ၅ပါးလည်းပါဒလမပါဘူးလားပါတယ်နောက်တစ်ခုအစ္ဆဒခန္ဓာ၅ပါးလည်းပါဒလမပါဘူးလားပါတယ်ဝိဒ္ဓခန္ဓာ၅ပါးလည်းပါဒလမပါဘူးလားပါနေတယ်အဲဒီတော့အနတ္တလက္ခဏသုတ်တံဆိုတဲ့ဒီလိုသုတ်တံမျိုးပေါင်းအလားတူ လုံးတန်နေရှိပါတယ်အလားတူသုတ်တန်နေကိုဒီလိုသုတ်တန်မျိုးကိုတော့တေပရိဝတ္တဓမ္မဒေသနာလို့ခေါ်ပါတယ်သေစွာကသုံးပရိဝတ္တကအပြန်အလှန်အကျော့အနိစ္စတေကျော့ဒုက္ခတေကျော့အနတ္တတေကျော့အမေအဖြစ်ပြုလို့ပြီးမှသုံးကျော့သုံးပြန်အမေအဖြစ်ပြုလို့ပြီးမှဝိပဿနာရှုချက်ရှုွက်တင်ကိုညွှန်ကြားပေးတဲ့ဒေသနာတော်မျိုးကိုတေပရိဝတ္တဓမ္မဒေသနာလို့ခေါ်ပါတယ်အဲ့ဒီလိုတေပရိဝတ္တဓမ္မဒေသနာတိုင်းမှာ Ada Mulu Shuba, Tabra and Lomiro, Aniza Lu Shuba, Doga Lu Shuba, Nada Lu Shuba, Surane, Durube, no? And you know, Niza Doga, Nada Lekna, you don't dandy video, we bought Najuba Lumia, so we are here, and Tema, is that Kanangavale Bare, Pida Kanangavale Bare. A lad who made even another dama, Miasu of Yaga, Anabana, come at her, Azazide. Kanu bad another deep, but I would not do bad another deep, but I say that do bad another deep, but I demand do bad another deep. The deep, but I live aluma, Lebelu Hole. It is a dava gaya gaya nobody, we hear ready, Vidava gaya gaya nobody, we hear ready. Is a dava dava gaya gaya nobody, we hear ready. Is a dava male? Is a dava gaya male gaya lo, permanent that should be never beta male gaya, beta gaya male gaya lo, permanent that should never. Is that a way that Namulu Male, Gayago, Gayalo, Pamanta, Shuniva, so we deal with Nujar? We did not do but Nazan, Idojadale, Aladu, but it is that Dawa, we did not do, we did not do, but we heard Eddie, Vedawa, we did not do, we did not do, but we heard Eddie. ဣဇာတဗိဒဝဝေရဏတုဝေရဏနုပတိဝိဟရတိစသဖြင့်ဝေရဏမှာလည်းဣဇာတဗိဒနှစ်မျိုးလုံးရှိဖို့ညွှန်ကြားတယ်စေတ္တဆိုတဲ့စေတ္တနုပတနာသတိပ္ပံကြတော့လဲဣတိဣဇာတဝစေတ္တစေတ္တနုပတိဝိဟရတိဝိဒဝစေတ္တစေတ္တနုပတိဝိဟရတိဣဇာတဗိဒဝစေတ္တစေတ္တနုပတိဝိဟရတိစေတ္တနုပတနာသတိပ္ပံပိုင်းကြတော့လဲဣဇာတဗိဒနှစ်မျိုးလုံးရှိပါဆိုပြီးဒီလိုညွှန်ကြားထားတယ်ဓမ္မနုပတနာပိုင်းကြတော့ ပတိဝိဟရတိဣဇဒဗိဒဝါဓမေတုဓမ္မနုပတိဝိဟရတိဓမ္မနုပါဒနာတိပရပိုင်းကြတော့လဲဣဇဒဗိဒနှစ်မျိုးလုံးရှိပါဆိုပြီးတော့ဒီလိုညွှန်ကြတယ်ကာယဝေဒနာစိတ်ဓာတ်ဓမ္မပေါင်းလိုက်တော့ခန္ဓာ၅ပါးစုံသွားတယ်နော်အဲ့ဒီခန္ဓာ၅ပါးမှာတတိပရံကျင့်စဉ်မှာလည်းဘုရားရှင်ကဣဇ္ဇဒဗိဒ္ဓနှမျိုးလုံးရှိဖို့ညွှန်ကြားတယ်။အဲ့ဒီညွှန်ကြားချက်တွေကိုဥဒိယပဲပန်းစင်ပြီးတော့အထသလိနီအထကရာဝိတ္တိမေအထကရာအစရှိတဲ့ထို့ထို့အထကရာဆရာတော်များကဘယ်လိုမှတ်ချက်ရေးထားသလဲ။ဒီမှတ်ချက်ကအလွန်အရေးကြီးတဲ့မှတ်ချက်ပါနော်။ကဲနည်းနည်းလေးနားထောင်ကြည့်သမား။ဣတိအကိသအာဒီတဝဣဇ္ဇဒပင်္စဒုခန္တေတုအပိနိဝိသတိဣဒာဤသန္တနာတော်များတို့၌ဧကိသောအချို့သောယောဂဝါစရယဟန်တော်သည်ဣဇ္ဇဒံပင်စဒုခန္တေတုဣဇ္ဇဒခန္ဓာ၅ပါးတို့၌အပိနိဝေတတိစ၍နှလုံးသွင်းရှုပွား၏ဝိပဿနာဉာဏ်ရဲ့အရှုကအာယုန်တွေကိုသိသိနေတဲ့နာမရူပပရိစ္ဆေဒဉာဏ်ပိုင်းပြည့်စုံပြိကဉာဏ်ပိုင်းကိုရည်ညွှန်းထားပါတယ်နော်ဝိပဿနာဉာဏ်ရဲ့အရှုကအာယုန်ဖြစ်တဲ့ခန္ဓာ၅ပါးကိုစပြီးနှလုံးသွင်းတာယောဂီပုဂ္ဂိုလ်တချို့ကတချို့ယောဂဝါစရပုဂ္ဂိုလ်ကဣဇ္ဇဒခန္ဓာ၅ပါးကနေစပြီးတော့သိသိတယ်တဲ့သိမိစီပြီးတော့မလုပ်တယ်အဘိနိဝိသိတဝတေအနိစ္စတိတောပတတိအဘိနိဝိသိတဝနှလုံးသွင်းရှုပွားပြီးအတ္တတို့ခန္ဓာ၅ပါးယုတ်တရားနန္တရားတို့ကိုအနိစ္စတိတောအနိစ္စသာသောအဖြစ်ဝိပါတတေဝိပါဒနာရှု၏ဒီခန္ဓာ၅ပါးဒီကိုသိသိပြီးတဲ့အချိန်ခါမှာဒီခန္ဓာ၅ပါးဣဇ္ဇဒခန္ဓာ၅ပါးတို့ရဲ့ဖြစ်ပြီးဖြစ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်ဖြစ်ချင်းပြချင်းဖြင့်အနိစ္စခန္ဓာရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မပြည့်စုံပဲအကျဉ်းခဲအခိုင်မာနှစ်သာရအဖြစ်တည်နေတဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ရှုတယ်။ရှုလိုက်တော့ကိစ္စပြီးပလားဒီပိုင်းလေးပဲနော်။ဘာဆက်ဖွင့်လဲ။ယသမဘာနာနာသုဒ္ဓဣဇ္ဇဒတတနာမတ္တိနေဝမကဥထာဏဟောတိအရူပံပိမိဒ္ဓမိတတပမေဝယသမဘာနာအကျဉ်းအကြောင်းကြောင့်ငါသုဒ္ဓဣဇ္ဇဒတတနာမတ္တိနေဝဣဇ္ဇဒခန္ဓာ၅ပါးတည်းတည်းကိုဝိပဿနာရှုမြဖြင့်သာလျင်မေဃဥဋ္ဌာဏအရိယမဤထမြောက်ဖြစ်ပေါ်လာခြင်းသည်ဝါဥဋ္ဌာဏဂ ामि နေဝိပဿနာသီနာဟောတိမနိနေမှာမဖြစ်နိုင်တတမထို့ကြောင့်မိဒ္ဓမိမိဒ္ဓခန္ဓာ၅ပါးကိုလည်းပဲတတဖန်ဝိပဿနာရှုပါသုံးသာအပိဣဣဇ္ဇဒခန္ဓာ၅ပါးတည်းတည်းကိုဝိပဿနာရှုနေုံနဲ့တော့မနိနေမှာဥဋ္ဌာဏဂ ामि နိဝိပဿနာမဖြစ်နိုင်ဘူးအရိယမဉ္ဇဉ်ရဲ့ထမ်းမြောက်ဖြစ်ပေါ်လာခြင်းဆိုတာမဖြစ်နိုင်ဘူးဥဋ္ဌာဏဂ ामि နိဝိပဿနာဆိုတာကတော့အရိနိဗ္ဗာန်ဘက်တော့တဟုန်တိပြည့်ဝင်သွားတဲ့မေဃဝိသိနဲ့ထိုမေဃဝိသိရဲ့ရှင်နာမှာကလျှင်ရှိတော့နှစ်ဝိသိသုံးဝိသိခံသောသင်္ခါရုပ္ပကညာပြဋ္ဌာန်းနေတဲ့ဝိသိတွေကိုဥဋ္ဌာဏဂ ामि နိဝိပဿနာလို့ခေါ်ပါတယ်အထွတ်ထိပ်တော့ရောက်ရှိသွားတဲ့သင်္ခါရုပ္ပကညာနဲ့မေဃဝိသိတွေဖြစ်ပါတယ်အဲ့ဒီမေဃအဲ့ဒီဥဋ္ဌာဏဂ ामि နိဝိပဿနာကနိဗ္ဗာန်ဘက်သို့တဟုန်တော့ပြည့်သွားတယ်အဲ့ဒီဝိပဿနာရောက်ပြီဆိုရင်တော့နောက်ကျောင်းပြန်မဆုတ်တော့ဘူးနိဗ္ဗာန်တည့်ရရောက်ပြီနော်အဲ့ဒီဥဋ္ဌာဏဂ ामि နိဝိပဿနာသည်ဣဇ္ဇဒခန္ဓာ၅ပါးတက်တဲ့ကိုဝိပဿနာရှုနေုံနဲ့တော့ဘယ်လိုမှမဖြစ်နိုင်ဘူးဗိဒ္ဓခန္ဓာ၅ပါးကိုလည်းဝိပဿနာရှုမရဘူးဒါဖြင့်တတမဗိဒ္ဓဗိတတပမေဝတတမထို့ကြောင့်ဗိဒ္ဓဗိဗိဒ္ဓခန္ဓာ၅ပါးကိုလည်းပဲတတဗာမေဝဝိပဿနာရှုမသုံးသရမည်သာလေသည်ဗိဓခန္ဓာ၅ပါးကိုလည်းဝိပဿနာရှုမေးပါရှုတော့ဘယ်လိုရှုမလဲတတမပရတခန္တိပိအနုပါဒိနသင်္ခါရေပိအနိစ္စဒုက္ခမနတ္တတိပတ္တိတတမထို့ကြောင့်ပရတသူရဘဤခန္တိပိခန္ဓာ၅ပါးယုံနာတရားတို့ကို၎င်းအနုပါဒိနသင်္ခါရေပိသမေအနုပါဒိနယုတ်တရားသင်္ခါရတရားတို့ကို၎င်းအနိစ္စဒုက္ခမနတ္တတိအနိစ္စဒုက္ခအနတ္တဟု၍ပတ္တိသိအောင်မြောင်ရှု၏သရမတန်တမတည်ရှိနေတဲ့ခန္ဓာ၅ပါးကိုလည်းဗိဓာချင်းတူးလို့ပတ္တမပေါင်းစုံခြုံငုံပြီးတော့အနိစ္စလို့ရှုပါဒုက္ခလို့ရှုပါအနတ္တလို့ရှုပါအဲ့ဒါလောက်နဲ့မလုံလောက်သေးဘူးတမဲ့လောကမှာတည်ရှိနေတဲ့ယုတ်တရားတွေကိုလည်းဖြစ်ပြီးပြတ်တာကိုညာနဲ့မြောင်ကြည့်ပြီးအနိစ္စလို့ရှုပါဖြစ်ခြင်းပြခြင်းဖြစ်အနိစ္စခန္ဓာရတဲ့သဘောတည်းကိုညာနဲ့မြောင်ကြည့်ပြီးဒုက္ခလို့ရှုပါ မပြည့်စည်ပဲအကျေခဲ့အခိုင်မာနေတာအဖြစ်ဒီတွေအတ္တမုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီအနိအနတ္တလို့ရှုပါဘာဖြစ်လို့လဲဘာဖြစ်လို့ဆိုတာတော့တကယ်ကြီးနေနေခံမှန်းလို့ရလိမ့်မယ်ထင်ပါတယ်နော်သဘောတရားမိမိရဲ့အစ္ဆဒ္ဒခန္ဓာမှာတည်ရှိနေတဲ့ယုတ်တရားနန္တရားတွေကိုလည်းငါငါဟာလို့အတင်းအတ္တမှာမစွဲဘူးလားစွဲလန်းကြတယ် အဲ့ဒီသက်ရှိလောကကိုသာဆွဲသလားဆိုတော့မဟုတ်သေးဘူးတမဲ့လောကဖြစ်တဲ့ရွှေငွေအစရှိတဲ့အိုအိမ်လျာအစရှိတဲ့ထိုးထိုးတမဲ့အပြည့်စည်ဝတ္ထုအစုစုတွေအပေါ်မှာလည်းငါငါဟာဆိုပြီးအစွဲကြီးမစွဲဘူးလားစွဲနေကြတယ်အဲ့ဒီအစွဲတွေကဘယ်ခါမှပြုတ်နိုင်လဲနေသင်္ခါရတရားတွေဒီယုတ်တရားဒီနန္တရားတွေကိုသိသိပြီးတော့အဲ့ဒီယုတ်နန္တွေကိုဖြစ်ပြီးပြတ်တန်းညာနဲ့မြောင်းကြည့်ပြီးအနိစ္စလို့ ngan ne myin aung chi bi anatta lo shu de a ri lo vipadana ngan ne phin jait chi nai ma tadin ga a phin di yauk nan ni a paw ma swet ni de dana swet mana swet ditthi swet a swet di myu twa ma phit de khana le be myu thi de tu a shu ni dong myu de ma shu yin myan paw byan de ba phit lo le vipadana swan a ga de lauk be shi de no ma shu be ne yat la yin ga be tu be yauk ja be mi ma be ngan da be ngan tami be byan phit da be shu ni dong no ngan da ngan tami le ma shi bu sha lo ma twe bu da ro mhan ne မရှိတော့ဘူးရက်လိုက်တယ်ငါတန်းငါသမီးပြန်ဖြစ်သွားတယ်ငါပစ္စည်းပဲအဲ့ဒီလိုဖြစ်တဲ့နေသေးတယ်အဲ့ဒါကြောင့်အဲ့ဒီလိုမဖြစ်အောင်ဘယ်အထိကူရမလဲလို့မေးတော့မဉဏ်ဆိုင်သည့်အထိကူရဝိပဿနာဉာဏ်နဲ့ရင့်ကျက်တဲ့အခါမှာဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဉဏ်ဒီပေါ်လာမယ်ထိုမဉဏ်တွေကဆံရဆံရကိလေသာတွေကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အခါနောက်ဆုံးအရတ္တမဲ့အရတ္တဘုံဆိုင်ပြီးဆိုရင်တော့အဲ့ဒီအစွဲအလုံးအကုန်လုံးပြုတ်သွားလိမ့်မယ်အဲ့ဒီကြမှာစိတ်ချရမယ်ဒီစံကြကာလကတော့ရန်ခါပြန်ပြီးတော့ဖြစ်တတ်ပါသေးတယ်တော်တော်သောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်ကအပေယောက်ျောင်းဖြစ်တဲ့ကိလေသာတွေကိုအကျွတ်မဲ့ပယ်တတ်တယ်။သံဃာတာဂမိမဉ္ဇဉ်ဘုံဉ္ဇဉ်ကတော့ကာမဘုံကိုတစ်ချိန်သာပြန်လာခွင့်ရှိတော့တယ်။အနာဂမိမဉ္ဇဉ်ဘုံဉ္ဇဉ်ကတော့ကာမဘုံကိုရောက်စေမဲ့ကိလေသာအလုံးကိုအကျွတ်မဲ့ပယ်တတ်တယ်။အရတ္တမေကတော့30ဘုံချင်းလီစေမဲ့ကိလေသာမှန်သမျှအကုန်လုံးပယ်တတ်သွားတယ်။သူ့အစဉ်နဲ့သူပဲနော်။အဲဒီတော့ဒီနေရာမှာဘာပြောချင်တာလဲလို့မေးတော့အိဇဒတာလည်းရှုရမယ်၊ဗိဒ္ဓာလည်းရှုရမယ်ဆိုရင်ဘုရားရှင်ကဣဇ္ဇဒဗိဒ္ဓနှစ်မျိုးလုံးရှိပါလို့ညွှန်ကြတယ်အထက်ကရာဆရာတော်များကပါဆုံးဖြတ်လဲဣဇ္ဇဒခန္ဓာ၅ပါးတက်တဲ့ဝိပဿနာရှုနေလဲမညာဘယ်လိုမှမဆိုင်နိုင်ဘူးဗိဒ္ဓခန္ဓာ၅ပါးတက်တဲ့ကိုဝိပဿနာရှုနေုံနဲ့လဲမညာဘယ်လိုမှမဆိုင်နိုင်ဘူးဒါကြောင့်သောကာလိနာဣဇ္ဇဒံတမ္ပတတိကာလိနာဗိဒ္ဓသောတို့ယောဂီပုဂ္ဂိုလ်တိကာလိနာယံခဣဇ္ဇဒဣဇ္ဇဒခန္ဓာ၅ပါးကိုနမတတိဝိပဿနာရှုပါသုံးသာ၍နေလေဤကာလိနယံခဗိဒဗိဒခန္ဓာငါးပါးကိုတမတတိဝိပဿနာရှုပါသုံးသာ၍နေလေဤယံခဣဇ္ဇဒခန္ဓာငါးပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးတန်တင်ပြီးတော့ဝိပဿနာရှုပါသုံးသာပြီးနေလေယံခဗိဒခန္ဓာငါးပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးတန်တင်ပြီးဝိပဿနာရှုပါသုံးသာနေလေနေပါဆိုပြီးဒီလိုညွှန်ကြားတယ်။ဒါတော့ဒီညွှန်ကြားချက်တွေကိုကြည့်လိုက်ရင်ဘုရားရှင်ကလည်းဣဇ္ဇဒဗိဒနှစ်မျိုးလုံးရှုဖို့ညွှန်ကြားတယ်အတက္ကရာဆရာတော်များကလည်းဣဇ္ဇဒခန္ဓာ၅ပါးတက်တဲ့ကိုဝိပဿနာရှုရုံနဲ့လည်းမညာမဆိုင်နိုင်ဘူး။ဗိဓခန္ဓာ၅ပါးတက်တဲ့ကိုဝိပဿနာရှုနေုံနဲ့လည်းမညာမဆိုင်နိုင်ဘူး။ဣဇ္ဇဒဗိဓနှစ်မျိုးလုံးရှုမှမညာဆိုင်နိုင်မယ်လို့ဒီလိုဆုံးဖြတ်တယ်။ဘုရားဟောပါဠိတော်နဲ့အတက္ကရာတို့ရဲ့ဆုံးဖြတ်ချက်ဒီငင်ကရေနဲ့ယမုနာရေရောလိုက်တယ်လို့တသားတည်းညီညွတ်ပြီးမနေဘူးလား။နေတယ်။ဘုရားဟောဒေသနာတော်ကြီးကိုအတက္ကရာဆရာတော်များကခိုင်ခန့်သွားအောင်မြဲရမှာတန်ပတ်တင်းရမှာတပင်းဆိုတဲ့ကဲ့သို့ခိုင်ခန့်အောင်တုံထောင်လိုက်တာနဲ့မတူဘူးလားတူသွားတယ်ထားကြဒီအဆုံးဖြတ်ကြီးကနေမယောက်ျောင်းကြည့်ခြင်းကိုလွန်လာတောင့်တနေတဲ့သူတော်ကောင်းတွေအဖို့အလွန်အရေးကြီးတဲ့လုပ်ငန်းခွင်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေဖြစ်ပါတယ်အဲ့ဒီညွှန်ကြားချက်တွေကိုဥထေရပန်းရှင်ပြီးတော့ဣဇ္ဇဒမှာရုပ်သက်တဲ့အသိစီဒလောဘိဒ္ဓမှာလည်းရုပ်သက်တဲ့အသိစီရတယ်ဣဇ္ဇဒမှာနန္ဒသက်တဲ့အသိစီဒလောဘိဒ္ဓမှာလည်းနန္ဒသက်တဲ့အသိစီရတယ်ဣဇ္ဇဒမှာယုံနာကိုပုဒ်ွဲ့သိသိတယ်လို့ဗိဒ္ဓမှာလည်းယုံနာကိုပုဒ်ွဲ့သိသိရတယ်။ဣဇ္ဇဒမှာယုံနာကိုပိုင်းခြားမှတ်သားတယ်လို့ဗိဒ္ဓမှာလည်းယုံနာကိုပိုင်းခြားမှတ်သားရတယ်။အဲဒီလိုမှတ်သားတဲ့လုပ်ငန်းရပြီးပြီဆိုကြပါစို့နော်။ဒီပုဂ္ဂိုလ်ဒီတယောက်ဒီနန္ဒီဘကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းကိုရှားဖွေတော့မယ်။အကြောင်းကိုရှားဖွေတဲ့အပိုင်းလေးမှာမြတ်စွာဘုရားကပရိစ္ဆသမုပ္ပါဒေသနာတော်ကိုနီးလင်းနီးဟောတော့ပါလေနော်။ဝိဇ္ဇာပြည့်စရာသင်္ခါရစတဲ့ပြည့်ဝိဇ္ဇာကနေစပြီးတော့ဟိုဇရာမရဏအထိဆုံးသည့်တိုင်အောင်အနုလောမဒေသနာနည်းအဖြစ်လဲဟောတာရှိတယ်ဇရာမရဏကနေပြောင်းပြန်လှမ်းပြီးအဝိဇ္ဇာအထိဟောတာလည်းရှိတယ်အလဲကောင်ကနေဖောက်ပြီးတော့အငင်းဖြစ်တဲ့အဝိဇ္ဇာအလဲကောင်ကနေဖောက်ပြီးတော့အဆုံးဖြစ်တဲ့ဇရာမရဏပဲသွားတာလည်းရှိတယ် ပေါင်းလိုက်တော့နိဗ္ဗာန်နည်းရှိလဲလင်းနည်းအဲ့ဒီလင်းနည်းတဲ့ကဘုန်းကြီးဒီနေ့အလဲကောင်ကနေဖောက်ပြီးတော့အရင်ဘက်ပြန်တဲ့နီးနဲ့ရှင်ဘာတုံးသက်ပုံအပိုင်းလေးကိုပြောပါမယ်အဲ့ဒီအပိုင်းမှာဘုန်းကြီးတို့ဒီအိသတ္တတက်တဲ့ဗိဒ္ဓတက်တဲ့ရှုနေုံနဲ့မညာမဆိုင်နိုင်ဘူးဆိုတဲ့စကားကဒီဣဇ္ဇဒခန္ဓာ၅ပါးတည်းတဲ့ရှင်ဒီယုံနဲ့မညာမဆိုင်နိုင်ဘူးဗိဒ္ဓခန္ဓာ၅ပါးတည်းတဲ့ကိုဝိပဿနာရှင်ဒီယုံနဲ့မညာမဆိုင်နိုင်ဘူးဆိုတဲ့စကားကဒီနေရာမှာတော်တော်လေးအထောက်အကူပြုပါတယ်။ဘာကြောင့်လဲ။ယောဂီပုဂ္ဂိုလ်တွေကဒီအတိတ်ကဖြစ်ပေါ်ခဲ့တဲ့အကြောင်းတရားကိုရှားဖွေတဲ့အပိုင်းမှာမိမိရဲ့ယုံနာတဏ္ဍာအစဉ်ကိုအတိတ်ပဲတားဆူပြီးတော့ပြန်သိသိရပါတယ်။အဲဒီလိုသိသိတာကဗိဒ္ဓကိုသိသိနိုင်မှလည်းဒီအတိတ်ကမိမိရဲ့ယုံနာကိုပြန်သိသိလို့ရတယ်။ဗိဒ္ဓကိုမသိသိတတ်တဲ့ယောဂီသူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့မိမိရဲ့အတိတ်ကြောင်းဖြစ်တဲ့ရုပ်တွေနာမည်ကိုပြန်သိသိခဲ့ရင်အခက်အခဲတွေများစွာရှိတယ်။ဒါတော့ဘယ်လိုစသိသိမလဲ။ဒီပိုင်းလေးတော့လိုလပ်ပါလိုအပ်လပ်ပါတယ်နော်။ကိုတကာကြီးတေတမကြီးတွေနိဗ္ဗာန်ကိုတောင်းတဲ့ဆုတော့ခဏထားလိုက်ပေါ့နော်။နိဗ္ဗာန်မရမီစัจ जा ဆိုပြီးစัจ जा လေးခံပြီးတောင်းနေတဲ့ဆုတွေရှိကောင်းရှိကြပါလိမ့်မယ်။ဥမာအနာဂတ်ဘဝမှာယဟန်ဘဝကိုလိုလပ်တောင်းတာတယ်ဆိုကြပါစို့နော်။ပရမတ္ထသစ္စာနဲ့ကပြောတော့ယဟန်ဆိုတာထင်ရှားရှိသလား။မရှိဘူးဘာသာရှိတယ်ယုတ်တရားအစုပုံနတ်တရားအစုပုံပဲရှိတယ်ယဟန်လို့ခင်ရှားမရှိပါပဲလေယုတ်တရားအစုပုံနတ်တရားအစုပုံလို့မသိပါပဲလေယဟန်လို့အတိမှားနေတဲ့သဘောလေးကဘာလဲအဝိဇ္ဇာအဲ့ဒီယဟန်ဘဝကိုတွေ့တတ်တတ်မဲ့နေတဲ့သဘောကတဏှာစိတ်ကစွန့်နေတဲ့သဘောကဥပါဒာဒီအဝိဇ္ဇာတဏှာဥပါဒာသုံးခုခြံရံပြီးတော့ဥပမာဒေဒီတော်မှာပန်းလူတယ်စင်မီလူတယ်ဆိုကြစို့နော်ပန်းလူတဲ့ကုသိုလ်စေရနာစင်မိလူတဲ့ကုသိုလ်စေရနာအုပ်စုတွေကသင်္ခါရထိုသင်္ခါရတရားတွေဒီအိဋ္ဌတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတဲ့ချက်ချင်းပြတ်သွားမယ်ပြတ်သွားပြီမဲ့လို့နောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့ယဟန်ဘဝကိုဖြစ်စေနိုင်တဲ့ကာမတ္တတိစွန့်ရင်လေးကိုယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်အဲ့စွန့်ရင်ကာမတ္တတိလေးကိုဘာခေါ်လဲကံလို့ခေါ်ပါလေနော်အဲ့တော့အဲ့ဒီကာမတ္တတိကိုပြန်ပြီးတော့ရှားဖွေတာပဲရှားဖွေတဲ့အပိုင်းမှာဒါကိုပိစ္ဆုတ်ပံအနာကအတွက်ပြုစုပြုထောင်နေတဲ့ပိစ္ဆုတ်ပံမှာပြုစုပြုထောင်နေတဲ့ကိလေသာဝင်တဲ့ကာမဝလို့ခေါ်ပါတယ်။အဲဒီကာမဝရုပ်နာနေကိုဇေဒီတော်မှာအခုလက်တွေ့စင်မီလေးပူဇော်ပြီးတော့ပဲဖြစ်စေပန်းလေးသုပြီးတော့ပဲဖြစ်စေဆူတောင်းကြည့်လိုက်ပါ။အဲဒီဆူတောင်းတဲ့အချိန်ခါမှာဖြစ်ပေါ်တဲ့စိတ်အစဉ်ကိုမှတ်ထား။ဘာစိတ်အစဉ်လေးတွေငါဆူတောင်းနေတဲ့အချိန်ခါမှာဖြစ်ပေါ်ခဲ့တယ်ဆိုတာအမှန်တရားထားပြီးတော့မိမိတရားပြန်ထိုင်လိုက်။ထိုင်ပြီးတဲ့အချိန်ခါမှာမိမိတန်တမာတိရှိတဲ့ယုတ်ဒီနန်းဒီအစ္ဆဒဗိဒ္ဓမတိရှိတဲ့ယုတ်ဒီနန်းဒီတစ်ဖန်ပြန်သိသိကြည့်ပါ။သိသိလို့အောင်မြင်တဲ့အချိန်ကမှခொနကတရားမထိုင်မီဇေဒီတော်မှာရှိခိုးနေတဲ့ယုံနာကိုပြန်ပြီးတော့တဖန်ပြန်သိသိကြည့်ရတယ်။အဲဒီလိုသိသိလိုက်တဲ့အချိန်ကမှအများအဖြစ်ယောဂီအများစုမှဖြစ်ပေါ်တတ်တဲ့သဘောကတော့ဇေဒီတော်ကိုရှိခိုးဝုပြုံနေတဲ့ပုံလေးတွေပေါ်လာတတ်ပါတယ်နော်။ဇေဒီတော်မှာဆူတောင်းနေတဲ့ပုံလေးတွေပေါ်လာတတ်တယ်။ပေါ်လာခဲ့လို့ရှိရင်တော့အဲဒီမှာလင်းအောင်ကြီးစွန့်ရင်သိပ်ပြီးတော့အရေးကြီးပါတယ်နော်။ခုလိုသရုတ်တာအာနာပါနကိုသရုတ်တာသမာဓိစေအောင်သမာဓိထူထောင်ထားနိုင်တဲ့အဖို့ပုဂ္ဂိုလ်အဖို့ဝန်ကျင်ဘက်ကရက်စင်မြင့်တာအလုံးအလင်းလင်းနေပါလေ။အဲဒီသမာဓိကိုအချိန်ကမီယုတ်ဒီနန်နေဆက်သိသိရင်လေထိုအချိန်ကမှတင်လျောက်နေစွန့်ရင်ကမြောက်ပြတ်မသွားဘူးကြီးရှိနေပါလေ။အကြေးမတိချီပဲမင်းမိသွားခဲ့ရင်တော့မလုပ်ရတယ်လေ။သရုတ်တာသမာဓိကိုတဖန်ပြန်ပြီးတော့ထူထောင်ရတယ်။လင်းအောင်ကြီးစွန့်ရင်ဒီအကောင်းလာတဲ့အချိန်ကမှယုတ်ဒီနန်နေတဖန်ပြန်သိသိပြီးတော့မှခொနကဇေဒီတော်မှာခொနကဆွတောင်းနေတဲ့ယုံနာအရှင်ကိုပြန်ပြီးတော့လှမ်းကြည့်ရတယ်။အဲဒီလိုကြည့်လိုက်တဲ့အပိုင်းလေးတွေမှာပုံလေးများအကြီးပေါ်ခဲ့ရင်အဲဒီပုံမှာတလေးပါတာဖန်ဆက်လိုက်ပါ။ဆက်လိုက်ရင်ကလအမုံလေးအလုံးသွားတွေ့မယ်။ကလအမုံလေးတွေတွေ့ပြီဆိုလို့ချင်းဒီအမုံလေးတွေတက်ခွက်လိုက်တဲ့အချိန်ခါမှာအတုသဖြင့်၆ဌာန42ကုဋ္ဌာန်မှာရှိတဲ့ယုတ်တွေကိုခြုံငုံပြီးသိသိပြီးဟရိယဝုဒ္ဓကိုမိအောင်ပြန်ပြီးရှုရတယ်။သိသိရတယ်။ဟရိယဝုဒ္ဓကိုမိတာနဲ့ဒီပိနေတဲ့ဟရိယဝုဒ္ဓကိုမိတယ်ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘဝေမနောအကြီးကိုသွားတွေ့မယ်။တွေ့လိုက်ရင်ဒီဘွေမနောကြီးကိုရှေ့တွန်းတော့ဆိုကြည့်လိုက်တဲ့အချိန်ကမှဝိသိစိတ်တို့မြည်ဒီမှာဒီဘွေမနောအကြီးနှစ်ခုတို့ရဲ့ကြားမှာဖြစ်လေရှိပါတယ်။ဘာဖြစ်လို့လဲဘဝင်စိတ်ဖြစ်နေရင်ဝိသိစိတ်မဖြစ်ဘူးဝိသိစိတ်ဖြစ်တဲ့နဲ့ဘဝင်စိတ်ကညှပ်သွားတယ်။ဝိသိစိတ်တွေဆုံးတာနဲ့ဒီဘဝင်စိတ်ကလည်းပြန်ပေါ်လာပြန်တယ်။အဲဒီလိုဘဝင်စိတ်တွေရဲ့အကြအကြမှာဝိသိစိတ်တွေကဖြစ်တော့ဒီဘွေမနောအကြီးတက်ကလေးကိုရှေ့တွန်းကြည့်နောက်ဆုံးကြည့်လိုက်တဲ့အချိန်ခါမှအလဲကောင်မှာခொနကမိမိဆူတောင်းနေတဲ့စိတ်အစဉ်လေးတွေကိုရှားဖွေလို့တွေ့ရှိပါတယ်။အဲဒီစိတ်အစဉ်လေးတွေကနန္ဒီယခொနကချုံငုံပြီးသိသိတတ်တဲ့ယုတ်တွေကယုတ်တရားယုတ်တရားနန္ဒီယဆိုသိသိရတယ်။အဲဒီသိသိတဲ့အပိုင်းလေးတွေမှာအဝိဇ္ဇာတဏဥပါဒာအုပ်စုသင်္ခါရကံအုပ်စုဆိုတဲ့အုပ်စုအလိုက်ဖြစ်ပေါ်တော့တဲ့နန္ဒီယတွေကိုသနိတ္တကြသိသိရပါတယ်။အဲဒီလိုသိသိတတ်ပါမှဟိုးနိဂတ်တဲ့အတိတ်မှာယုံနာကိုသနိတ္တကြသိသိတတ်ပါမှဝေးကွာနေတဲ့ အတိတ်ကဖြစ်ခဲ့တဲ့ယုံနာတွေကိုလည်းစဉ်းတင်ကြပြန်ပြီးသိသိလို့ရမှဖြစ်ပါတယ်အဲဒီလိုသိသိလို့ရခဲ့ရင်တော့ဒါအနိကဆုံးအတိတ်ကိုရှုတာအောင်မြင်သွားပြီအောင်မြင်သွားတဲ့အချိန်ကမှတို့ယောဂီပုဂ္ဂိုလ်ကအတိတ်ဘက်ကိုဉာဏ်ကိုဆေလွတ်ပြီးတော့ယုံတရားနံတရားဆိုပြီးသိသိသွားလွန်ခဲ့တဲ့ရက်ကယုံနာမနေ့ကယုံနာတနေ့ကယုံနာလွန်ခဲ့တဲ့လလွန်ခဲ့တဲ့နှစ်သတိဖြင့်အတိတ်ဖြင့်တာဆိုဖြင့်ယုံနံတီကိုသိသိသွားလိုက်တာနောက်ဆုံးအမိဝန်းတဲ့ကရလယေကြီးအထိစိုက်သွားပြီအဲဒီကရလယေကြီးမှာတည်ရှိနေတဲ့ယုတ်တည်နံတီကိုသိသိပြီးတဲ့အချိန်ကမှသူယောဂီသူတော်ကောင်းကအရှိတဆင့်တက်ပြီးတော့ဒီယုတ်ဒီနံတီဘာကြောင့်ဖြစ်တယ်လဲဆိုတော့အကြောင်းတရားကိုသိခြင်းနဲ့စိတ်ထားဖြင့်ဟိုဘက်ကိုလှမ်းပြီးတော့ရှုလိုက်ပါရှုလိုက်တဲ့အခါဘာပေါ်မလဲနော်အဲဒီအပိုင်းနဲ့ပတ်သက်ပြီးတော့ဒီနေ့တော့ဘုန်းကြီးရှိသူတော်ကောင်းတို့ရဲ့ထုံးလေးတွေကိုနည်းနည်းတစ်ခုနှစ်ခုလောက်ပြောမှပုံပြီးသဘောပေါက်နားလည်မှဖြစ်တဲ့အတွက်သူတော်ကောင်းထုံးလေးတွေကိုတော့နည်းနည်းပြောမယ်နော်နာမည်ကျော်ဖြစ်တဲ့တရားတော်ကောသလမင်းကြီးရဲ့သမီးတော်ဖြစ်တဲ့သုမနာမင်းသမီးဆိုကြတော့နော်သုမနာမင်းသမီးကသူကခုနှစ်သမီးအရွယ်လောက်ဇေတွန်ကျောင်းတဲ့ကျောင်းအနုကျောင်းထုပ်ပူဇော်ပွဲကြီးမှာဘုရားကြွလာတဲ့အချိန်ကမှလမ်းခေကနေစီကျိုးတဲ့အမျိုးကောင်းသမီးဖြစ်ပါတယ်သူရဲ့နောက်လိုက်အမျိုးသမီး900နဲ့အတူတကွာဘုရားအမှုရှိတဲ့တန်ခါးတွေကိုစီကျုပ်ပြီးပန်းဆက်တဲ့ရေချမ်းကတ်တယ်။ထိုလန့်ခုလတနည်းအားမှာပဲမြတ်စွာဘုရားကဒါနကထာသီလကထာသက်ကကထာကာမနာအာတိနဝကထာစတဲ့တရားစကားဒါနနဲ့စတဲ့တရားစကားသီလနဲ့စတဲ့တရားစကားနိုင်ရဒုက္ခတိနဲ့ဆက်ဆက်နေတဲ့တရားစကားကာမဂုဏ်တို့ရဲ့အပြစ်ဆိုတဲ့အပြစ်နဲ့ဆက်ဆက်နေတဲ့တရားစကားအစတဲ့ဖြစ်တရားစကားတွေကိုအစဉ်တိုင်းဟောပြီးတော့နောက်ဆုံးသမ္ဗုဒ္ဓံတိကဓမ္မဒေသနာလို့ခေါ်ဆိုအပ်တဲ့ဘုရားရှင်တို့ရဲ့နှုတ်ကပတော်မှတည့်ရိုက်ဖွက်ပေါ်လာတဲ့သစ္စာလေးပါးနဲ့စတဲ့တရားစကားတွေကိုအစဉ်တိုင်းဟောကြားပြသပြီးတော်မူရာထိုအမျိုးသမီးဥဆောင်နေတဲ့အမျိုးသမီးပေါင်းတွေအဲ့ဒီမှာတော်တော်များများသောတပတ္တိမဲ့ဖို့တည်သွားကြပါလေနော်တည်သွားတဲ့အချိန်ကကြတော့ဒီအမျိုးကောင်းသမီးလေးရဲ့အတိတ်ပါရမီဇာတ်ကြောင့်ကိုပြန်ပြောင်းပြီးဆက်စပ်ကြည့်လိုက်တဲ့အချိန်ခါမှာသူကလွန်ခဲ့တဲ့90တကဘာတက်ကဝိပဿနာမြတ်စွာဘုရားလောကပွင့်ထွန်းတော်မူစဉ်လူတို့တက်တန်းအနှစ်တသိန်းနဲ့မှာပွင့်ထွန်းတော်မူခဲ့ပါတယ်တို့ချင်းကမှဒီမျိုးကောင်းသမီးလေးကတထေသမီးတူဖြစ်ပါတယ်သို့တော်ဖခင်တထေကြီးကကွယ်လွန်သွားပြီမိခင်တထေကတော်ကြီးနဲ့အတူနေထိုင်ရတဲ့ဘဝဖြစ်တယ်ဒီနေ့မှကလေးတစ်ပါးကအလဲရောက်သွားပြီးကစားရကပြန်အလာမိခင်လောက်သူငိုနေတာတွေ့ရဘာဖြစ်လို့ငိုတယ်လဲအကျိုးကြောင့်မေးကြည့်လိုက်တော့ထိုနေ့မှဗန္ဓုမမင်းနဲ့တူပါတယ်နော်အဲဒီတော့ရှင်မြင်းထံကနေတိုင်းသူပြည်သားတွေကနေပြီးတော့ဝိပါဒိဘုရားအမှုရှိတဲ့သံဃာတော်တွေကိုပြုစုလုံကျွေးခွင့်ရရှိတဲ့နေ့ဖြစ်ပါတယ်စေတူကြီးကအကောင်းဆုံးဆန်းဖြင့်ပြည့်စုံလုံခြုံခွင့်ရတဲ့နေ့ဖြစ်တယ်။အဲဒီနေ့မှာတခြားပုဂ္ဂိုလ်တွေကဘုရားအမှုရှိတဲ့တသိန်းသောတန်ခါယဟန္တာမထေရပေါင်းတသိန်းဖြစ်ပါတယ်နော်။ဘုရားအမှုရှိနေတဲ့ယဟန္တာတသိန်းတို့အပူဇော်ခွင့်မရပဲစေတူကြီးကအကောင်းဆုံးပူဇော်ခွင့်ရတဲ့အတွက်တထေကတော်ကြီးကအမတန်စိတ်မချမ်းသာဖြစ်တယ်။ငတဲ့ရဲ့တထေကြီးသာသင်္ချာရှိခဲ့မယ်ဆိုရင်ဒီနေ့ဟာငါဥစွာဘုရားအမှုရှိတဲ့တသိန်းသောယန္တာမထေရမြတ်ကြီးကိုဆွမ်းဖြင့်ပြုစုလုံကျွေးခင်ပူဇော်ခွင့်ရမှာပဲအခုတော့တထေကြီးမရှိတဲ့အတွက်ငါဒီအခွင့်အရေးကြီးမရလေခြင်းဆိုပြီးတော့ဝမ်းနေပြီးတော့ငိုကျွေးနေတာအဲ့ဒီချိန်ကမှတမိလုတဲ့ပုဂ္ဂိုလ်ကအမေမပူနဲ့ဘုရားအမှုရှိတဲ့တန်ဃာရီဟာကျမတို့ရဲ့ဆွမ်းကိုဥစွာဖုံးပေးရအောင်ကျမအစီအစဉ်မယ်ဆိုပြီးတော့အမတန်မောမြတ်တဲ့ဒုက္ခနာသွန်းတင်စီစဉ်ပါတယ်အဖို့တသိန်းတိုင်နေတဲ့ရွှေခွေကြီးတဲ့ထက်ထိုရွှေခွေကြီးပေါ်မှာမြန်လေးပန်းနဲ့အပြစ်ဖုံးအုပ်ပြီးတဲ့အခါကျတော့အဲဒီကနုကနာအစွမ်းထက်တဲ့ရွှေခွေကြီးကိုယူရပြီးတော့လက်ခုလာတနည်းအားကသွားဆောင်တယ်စစ်တူကြီးကလည်းဒုနေ့မှာဘုရားမူရှိတဲ့တန်ခါးတွေကိုသူပူဇော်ခွင့်ရတဲ့အတွက်လက်ခုလာတနည်းအားကစောင့်ပြီးဘယ်သူမှမပူဇော်ရအောင်အဆောက်အကျန့်တွေလေးလေးချာချာချထားပါလေချထားလိုက်တဲ့အချိန်ကမှဒီအဆောက်အကျန့်တွေကဘာပြောလဲဒီကလေးမှလာတဲ့အခါကလေးမှလာခွင့်မရှိဩဥကြီးတို့ဗာကြီးတို့အကိုတို့အမတို့ကျမတို့ဘုရားကိုကုခွင့်မရဘူးလားကုနိုင်ပါတယ်ဒါပေမဲ့လှုပ်ခွင့်မရှိဘူးဩကျမတို့ဒီဘုရားကိုပန်းလေးတောင်မှလှုပ်ခွင့်မရှိတော့ဘူးလားသူကမေးကြည့်တယ်ဩပန်းတော့လှုပ်ခွင့်ရှိပါတယ်ကဲလှုပ်ခွင့်ရှိရင်ကျင်တတ်ပါပြီဆိုရင်သူကရှေ့တူသွားရှေ့တူသွားပြီးတော့ဘုရားမြတ်စွာဘုရားကြွလာတဲ့အချိန်ခါမှာဘုရားရှင်အားဒီမြလေးပန်းကုန်းအုပ်ထားတဲ့ပန်းအဲဆွမ်းအုံကြီးအလုံးလှူဒန်းလိုက်ပါတယ်ဘုရားကလည်းကမ္မိယကာရကလက်အပ်ပေးလိုက်ပါတယ်အဲ့တော့ဒီနေရာမှာဘုန်းကြီးပြောကျင်တဲ့အချက်လေးကဘာလဲအဲ့ဒီဒီသုမနမင်းသမီးသူဖြစ်မဲ့သုမနအမျိုးကောင်းသမီးလေးရဲ့အလောင်းလျာလေးရဲ့ဆုတောင်းခံဖြစ်ပါတယ်သူကဘာဆုတောင်းလဲဘဝဘဝပြီးနိဗ္ဗာန်တရားမေတ္တိပရိဒသနာဇိဝိတနာမမဟောတုအယံသုမနမလာဝိယမဟာသနာတာပိယဝါဟောမိမနာပါဒါသုတောင်းတဲ့ဆုလေးပဲဘဝဘဝပြီးနိဗ္ဗာန်တရားမေတ္တိမေဖျားတပိတော်မအဖို့ ဘဝဘဝပြီးနိဗ္ဗာန်တရားဘဝကြီးငယ်အတွက်တည်းနဲ့ထင်ရှားဖြစ်ရခြင်းတည်းထင်ရှားရှိခဲ့ပါမို့ပရိဒါသနာဇိဝိတံနာမကြောင့်ကြောင့်ကြာကြာတောင်းတောင်းတတဖြင့်အတ္တမွေရခြင်းမြင်သည်မှာဥပိ္ပဇ္ဇတုမဖြစ်ပေါ်ပါစေသတည်းတပည့်တော်မှအခုသန္ဓရာခီးမှာဘဝကြီးငယ်အတွက်တည်း၌ကြည်လင်ခွင့်ရှိနေခဲ့မယ်ဆိုရင်ကြောင်းကြောင်းကြကြတောင်းတောင်းတတဖြင့်အတ္တမွေရခြင်းမြင်သည်မဖြစ်ပါစေသတည်းဤဆုတောင်းတခါကကြည့်မယ်ဆိုရင်တော့ဒီစုတောင်းကန်လေးဟာတောင်းတဲ့နဲ့ဆူလေးလို့တော့ထင်ကောင်းထင်လိုက်မယ်နော်။ဒကာကြီးတွေကမကြီးတွေတောင်းကောင်းမတောင်းနိုင်ဘူးလား။တောင်းတဲ့နဲ့လို့တော့ထင်ချင်းထင်မယ်။ဒါပေမဲ့ဘုရားကတော့မကြိုက်ဘူးနော်။မဖြစ်လို့လေ။ဘဝကြီးငယ်အတွက်တည်းမှာဖြစ်ခွင့်ရခဲ့မယ်ဆိုရင်ကြောင်းကြောင်းကြကြတောင်းတောင်းတတဖြစ်အဲဒါမွေးရခြင်းမြည်တည်မရှိပါသေးသလားဆိုတော့မတောင်းမတမကြောင်းမကြရပဲနဲ့အဲဒါမွေးရတဲ့ဘဝကိုတွင်တန်နဲ့မဲ့တဲ့စိတ်ထားလေးမရှိဘူးလား။ရှိနေတယ်နော်။ဒီတွင်တာတတ်မဲ့မှုလေးကသိအလွန်ကြီးအမကောင်းပေမဲ့လို့ဘဝတစ်ခုကိုဖြစ်စေနိုင်တဲ့စွမ်းအင်ကတော့ရှိနေတယ်ရှိနေတယ်ဒါကြောင့်သိအကောင်းကြီးတော့မဟုတ်ဘူးနော်နောက်တစ်ခုအယံဒုမနာမာလာဝိယဤမြတ်လေးဘံကဲ့သို့မဟာသနတလူများအပေါင်းဤပြည်ရာချင်းများနှုတ်အပ်တဲ့အမျိုးသမီးတွေဟောမီးဖြစ်ရပါလို့ဤသူဆုတောင်းပုံကမြတ်လေးဘံကလူတွေအများလူအများနှိမ့်ချိုင်မြတ်တို့သလိုတပည့်တော်ဟာလည်းလူများအပေါင်းရဲ့နှိမ့်ချိုင်မြတ်နှုတ်အပ်တဲ့အမျိုးသမီးဖြစ်ရပါလို့ဤနာမေနာသသုမနာယေဝနာမေနာသအမိနာမအဖြစ်လည်းပဲသုမနာယေဝသုမနာအမိရှိတဲ့အမျိုးသမီးတွေသားလည်းဘဝမီဖြစ်ရပါလို့ဤတပည့်တော်မရဲ့နာမည်ဟာလည်းဘယ်ဘဝမှာမဆိုးသုမနာအမိရှိတဲ့အမျိုးသမီးသားဖြစ်ရပါလို့ဤသုမနာကတော့မြတ်လေးပါးပါပဲနော်သူ့နာမည်လေးကိုလည်းသူကမြတ်လေးပါးနာမည်လေးပဲသူကလိုချင်တယ်ဆိုပြီးဒီစုတောင်းတယ်သုမနာဆိုတဲ့သကလုံးရဲ့အတိတ်ဘက်ကိုပါဠိစာပေဟောဟာရဘက်ကမြန်ပြီးတခါကြည့်လိုက်တော့သူကကောင်းသောမနာကစိတ်ထက်စိတ်ထက်ကောင်းမွန်မွန်မြတ်တဲ့ပုဂ္ဂိုလ်တွေကိုသုမနာလို့ခေါ်ပါတယ်အဲဒီသုမနာကိုမြတ်လေးပါးလို့လည်းခေါ်တယ်အဲဒီတော့ဒီနေရာမှာသူကနာမည်ကလည်းသုမနာပဲဖြစ်ရပါစေဒီသုမနာအမည်ရတဲ့မြတ်လေးပါးကိုလူများအပေါင်းကနှိမ့်ချိုက်မြန်လို့တယ်လို့တပည့်တော်မကလည်းလူများအပေါင်းကချစ်ခင်မြန်လို့ပါစေဒီစုသူတောင်းဒီလိုဆိုရင်လူများအပေါင်းချစ်ခင်မြန်လို့အပ်တဲ့သုမနာအမည်ရှိတဲ့အမျိုးသမီးဘုရားကိုတွေ့တတ်တတ်တဲ့စိတ်ကလေးထင်ရှားရှိမနေဘူးလားရှင်နေတယ်ဒီလိုဒီစုတောင်းကနေပြင်ထိုင်ပါသလားလို့မေးစရာတော့ရှိတယ်ဒီတော့အလိုတနည်းညာကလားဘုန်းကြီးခေါ်ခဲ့ပါတယ်နော်အလိုမေးတဲ့ပုဂ္ဂိုလ်ပဲကြည့်လိုက်ရင်သီလနံပါတ်၄သီလရှိခြင်းနံပါတ်၄တရားတော်နိလဖြင့်ရှားဝေရရှိတဲ့လူဘဝတို့ပစ္စည်းစုဖြစ်ခြင်းနံပါတ်၃ကျေလင်သောစိတ်စေတနာရှိခြင်းနံပါတ်၄ပြန်ပြောကြည့်ခြင်းမြင့်မြတ်နေတဲ့ကံကံရဲ့အကျိုးကိုတတ်သိနားလည်တဲ့ကာမတက္ကရာတမာတိတိညာပြတ်ထန်နေတဲ့ယုံကြည်ချက်တရားတရားအပြည့်ဝရှိခြင်းပေါင်းလိုက်တော့အင်္ဂါပနည်းချက်လည်း၄ချက်အလုကံပုဂ္ဂိုလ်ကြည့်လိုက်တဲ့အခါကျတော့လေဝိမတိဖျားအမှုရှိနေတဲ့ယဟန္တာဗမထေမြတ်ပေါင်းတသိန်းဆိုတော့သီလစင်ကြင်နေတဲ့အလုကံပုဂ္ဂိုလ်တွေမဖြစ်ဘူးလားဖြစ်နေပြီအင်္ဂါ၅ချက်စုံသွားပြီဒီလိုအင်္ဂါ၅ချက်စုံညီနေခဲ့မယ်ဆိုလို့ရှိရင်ဘာဖြစ်လဲအေဇနီပိခဝေသီလဝတ္တောစေတောပဏိတိဝိသုဒ္ဓတပိခဝေစေတယံတို့ဝိသုဒ္ဓတသီလစင်ကြနေသည့်အတွက်ကြောင့်သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစေတောပဏိတိစိတ်ရဲ့တောင်းတချက်ဟူသမျှသည့်အေဇနီမချွတ်ဧကံပြည့်စုံတတ်ပေ၏သီလစင်ကြနေတဲ့အတွက်ကြောင့်သီလရှိတဲ့ပုဂ္ဂိုလ်ရဲ့တောင်းတချက်ဟူသမျှသည့်မချွတ်ဧကံပြည့်စုံတတ်ပါれလို့ဒီလိုဘုရားကိုယ်တိုင်ခေါ်ထားပါတယ်နော်ဒါကြောင့်ဒီစုတောင်းကံကအင်္ဂါစုံညီနေတဲ့စုတောင်းကံဖြစ်ခြင်းကြောင့်သူလူလာတောင့်တနေတဲ့စိတ်ရဲ့တောင့်တတဲ့ဟူသမျှဒီမချွတ်ဧကံမပြည့်စုံနိုင်ဘူးလားပြည့်စုံနိုင်တယ်ပြည့်စုံလိုက်တော့လူပြည်နဲ့ပြည်ချင်းလေးတဲ့အချိန်ခါမှာနတ်ပြည်ပဲရောက်ရောက်လူပြည်ပဲရောက်ရောက်ပရိသတ်တွေတည်နေတဲ့အချိန်ခါမွေးဖွားတဲ့အချိန်ခါတွေမှာအဲ့ဒီသူမနာမြန်လေးပန်းမိုးကြီးအကြီးကျယ်ရွာချတာပဲနော်နောက်ဆုံးကောသလမင်းကြီးရဲ့တမိတော်လာဖြစ်ပြီဆိုကြလို့အဲ့ဒီမှာလည်းမွေးတဲ့ကမွေးတဲ့နေ့မှာပဲဒီသူမနာမြန်လေးပန်းမိုးကြီးရွာချလိုက်တယ်လီရွာတာကိုအကြောင်းပြပြီးတော့ကောသလမင်းကြီးကလည်းသူ့သမီးရေရနာကိုသူ့မနာလိုပဲအမိပေးထားပါတယ်။ဒီတော့အဲ့ဒီမှာဘုန်းကြီးပြောခြင်းတဲ့အချက်ကတော့အဝိဇ္ဇာတဏဥပါဒံတခါရကံပဲဖြစ်ပါတယ်။ဒီတော့မကြောက်မကြမတောက်မတားပဲအသင်မွေးရတဲ့သူ့မနာအမိရှိတဲ့လူများအပေါင်းချစ်ခင်မြတ်နှုတ်အပ်တဲ့အမျိုးသမီးလိုအတိမားနေတဲ့သဘောကပါလေအဝိဇ္ဇာ။အဲ့ဒီအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတတ်မဲ့နေတဲ့သဘောကတဏ။စိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏဥပါဒံသုံးခုခြံရံပြီးတော့သူကဘာလုပ်တယ်လဲဝိမတိဘုရားအမှုရှိတဲ့တန်ဃာတော်တို့အနုကနာစွာလှူဒန်းခြင်းညာလေးပါလှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရတရားတွေကိုပြုစုပြောင်းတယ်ဒုသင်္ခါရတရားတွေကအနိစ္စဖြစ်ခြင်းကြောင့် ဖြစ်မိတာနဲ့ချင်းချင်းပြတ်သွားတယ်ပြတ်သွားပြီမဲ့လို့နောက်တစ်ချိန်ကမှသူမျောလင်းတောင့်တနေတဲ့အမျိုးသမီးဘဝခန္ဓာ၅ပါးကိုဖြစ်စေနိုင်တဲ့စွန့်အင်ကာမတ္တိကိုယုံနာအစင်မှာမြုပ်နှံပြီးမှထုတ်ပြန်သွားတယ်အဲ့ဒီစွန့်အင်ကာမတ္တိလေးကဘာလဲကံပေါင်းလိုက်တော့ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းတရား၅ခုစုံသွားပြီအဲ့ဒီအကြောင်းတရား၅ခုစုံကြည့်တဲ့အတွက်နောက်ဆုံးဘုရားမှာဆုံးကြပါစို့ဘောဓရာမင်းကြီးရဲ့တမိတော်သူမနာမင်းသမီးဆိုပြီးတော့လာဖြစ်ပါတယ်လူများအပေါင်းချင်းခင်မြန်လို့အပ်တဲ့တမိယရဏတူဖြစ်ပါတယ်မကြောက်မကြက်မတောက်မတရပဲအသက်မွေးရတဲ့တမိယရဏတူလည်းဖြစ်လာပါတယ်သို့တော့ဘဝဆိုတာဖြစ်လာခဲ့ရင်ကောင်းလားမကောင်းပါဘူးပရိသန္တိနေရတဲ့ဒုက္ခရှိတယ်ဟောရတဲ့ဒုက္ခရှိတယ်နာရတဲ့ဒုက္ခရှိတယ်သိရတဲ့ဒုက္ခရှိတယ်ရာဂမကင်းသေးဘူးဆိုရင်ဆုံးရတဲ့ဒုက္ခပူဆွေးရတဲ့ဒုက္ခငိုကြွေးရတဲ့ဒုက္ခကိုဆင်းရတဲ့ဒုက္ခသိဆင်းရတဲ့ဒုက္ခရင်းစွာပူပန်ရတဲ့ဒုက္ခတွေရှိနေတယ်။ဒါကြောင့်ဘဝတစ်ခုကိုသူတော်ကောင်းတို့မျက်လုံးဘက်ကလှမ်းပြီးကြည့်လိုက်ရင်ဒီဘဝတစ်ခုမှာဒုက္ခတွေကအထွတ်တက်ထားတာမရှိဘူးလား။ရှိနေတယ်။ဒါကြောင့်ဘုရားရှင်ကမစင်ဟူသမျှတဲ့အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေ။ယွန်ရှာဆက်စုပ်ပဲသဘောတရားဧကန်ရှိတယ်လို့ဘဝဟူသမျှတဲ့အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေ။ဘယ်ဘဝကိုမှငါဖျားမချိမမှာဘူးဆိုပြီးဒီလိုယဟန်ကြီးကိုဆုံဆုံးပါထား။ပြီးတော့အဲ့ဒီမှာသုမနမင်းသမီးကိုအကျုပ်ပေးနေတဲ့ကံဒီလွန်ခဲ့တဲ့60ဒကဘာတက်ကပြည့်စုံပြည့်ထောင်ခဲ့တဲ့ကံဖြစ်ပါတယ်။လွန်ခဲ့သောဘဝကပြည့်စုံပြည့်ထောင်ခဲ့တဲ့ကံဟုတ်သလား။မဟုတ်ဘူး။မဟုတ်ပေမဲ့လည်းအဲ့ဒီကံဒီအကျုပ်ပေးတော့မယ်ဆိုလို့ရှိရင်ဒေဂန်ဒီကာလမှာလွန်ခဲ့သောဘဝအတိတ်ဘဝပေါ့နော်။တို့ကနတ်သမီးဖြစ်ခြင်းလည်းဖြစ်မယ်လူဖြစ်ခြင်းလည်းဖြစ်မယ်ဆိုတော့အတိတ်ကြတော့မပြောနိုင်ဘူးလူပြီးနတ်ပြီးစုံစမ်းကျင်းလင်းနေတယ်ဆိုတာလောက်တော့လာပါတယ်နော်အဲ့ဒါလွန်ခဲ့သောဘဝကအတိတ်ဘဝမှာနတ်သမီးဖြစ်ခဲ့ရင်လူပြီးရောက်ခဏဤမှာဒီဝိမတိမြတ်စွာဘုရားလှူဒန်းခဲ့တဲ့ဒီဆွမ်းလှူခဲ့တဲ့ဒီကုသိုလ်ကံရဲ့ဆွမ်းအင်ကြောင့်ကံကမ္မနမိတ်ဂရိနမိတ်ခေါ်တဲ့ကောင်းတဲ့နမိတ်၃မျိုး၃မျိုးမျိုးကတော့လာထင်ပါတယ်အဲ့ဒီနမိတ်တွေကိုအာရုံယူပြီးတော့တို့ကလူဘဝမှာပြိတန်နေလာပြီးတော့ဒီနေရတယ်ယောဂီပုဂ္ဂိုလ်ကအဲ့ဒီလိုအတိတ်ကိုလှမ်းရှုလိုက်တဲ့အချိန်ခါမှာအဲ့ဒီကံကမ္မနမိတ်ဂရိနမိတ်ခေါ်တဲ့နမိတ်၃မျိုး၃မျိုးမျိုးကိုမိအောင်လှမ်းပြီးတော့ရှုရပါတယ်။ရှုလိုက်တဲ့အချိန်ခါမှာဘုန်းကြီးယောဂီပုဂ္ဂိုလ်တို့ရဲ့အတွေ့အကြုံလေးနည်းနည်းပြောရင်တော့ပုံသဘောပေါက်လိမ့်မယ်ထင်တယ်။အဲ့ဒီလိုပဋိသန္ဓေကလယေကြည်အခိုက်မှတည်ရှိနေတဲ့ယုတ်တိနန္ဒီကိုသိသိပြီးတဲ့အချိန်ခါမှာဒီယုတ်တိနန္ဒီဒီဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုသိလို့တဲ့စိတ်ထားဖြင့်အတိတ်ဘက်ဇာကြောင့်ကိုလှမ်းပြီးရှုလိုက်တဲ့အချိန်ခါယုတ်နာကိုလှမ်းသိသိလိုက်တဲ့အချိန်ခါဟောဘက်ဘုရားတေဂန္ဓိကလသွားတွေ့ပြီ။ဒေဂဏိကလာတချို့ယောဂီများများကတော့ဒေဂဏိကလာပုံလေးတွေလာလာထင်တတ်ပါတယ်။ဒေဂဏိကလာပုံထင်ပြီးဆိုလို့ရှိရင်အဲ့ဒေဂဏိကလာပုံမှာဖမ်းပြီးတော့တန်လေးပါဆက်ယုံနံခွက်လိုက်။အဲဒုသဖြင့်နှလုံးအိမ်မှာတင်ရှိနေတဲ့ဟရိယတတ္တကကလာ၊ကာယတတ္တကကလာ၊ဘာဝတတ္တကကလာ၊စိရိဇအထက်ကလာ၊ဥရဇအထက်ကလာ၊အာရဇအထက်ကလာခေါ်တဲ့ယုတ်ကလာ၆မျိုး၊ယုတ်မျိုးစ54မျိုးကိုဥဇာပိတ်တင်ပြရပါတယ်။တင်ပြပြီးတဲ့အချိန်ကမှထိုယုတ်တွေကလည်းဟရိယဝုဒ္ဓယုတ်ကိုမိအောင်တင်ပြလိုက်ရင်ဘဝင်မနောကြည့်ကိုဖမ်းလို့ရပြီ။ဟရိယဝုဒ္ဓယောကဝိဓိစိတ်တွေမဖြစ်ကဟရိယဝုဒ္ဓယောကမိတော်ပြီဖြစ်ပေါ်နေတဲ့ဘွေမနောကြီးကိုသိသိလို့ရပြီဆိုရင်ထိုဘွေမနောကြီးလေးကိုရှေ့ဘက်တို့ကြည့်လိုက်မသိခင်ဒေဂန်ဒီဆက်ဆက်ဘက်ကိုထုတ်ပြီးကြည့်လိုက်အဲဒီလိုရှေ့တို့နောက်ဆုံးကြည့်လိုက်တဲ့အချိန်ခါမှာဒီဘွေမနောကြီးမှာအာယုန်တွေလာပြီးထင်နေပါတယ်ဒီအာယုန်တွေကအကျိုးပေးမဲ့အကံရဲ့စွန့်ရင်တတ်တယ်ကြောင့်လန်ထင်နေခြင်းဖြစ်တယ်ထင်နေတော့ဒီယောဂီပုဂ္ဂိုလ်မှာကဘာအာယုန်ထင်တယ်လဲလို့မေးတော့နာမည်ကျော်ဖြစ်တဲ့ဂျိုက်ထီယိုဇီရီတော်မှာစီမီပူဇော်နေတဲ့အာယုန်လန်ထင်နေတယ်အမိနဝကရဏဝတိနာတဲ့အသက်တဖန်ပြန်ပြီးတော့ကံကိုထူထောင်တဲ့အချင်းရအဖြစ်ဒေဂဏိကလာမှာလမ်းပြီးထင်ပြီကံနမိတ်ထင်တာပဲကုသိုလ်ကောင်းမှုကံတခုကိုထပ်ပြင်ပြုတ်နေတဲ့ပုံစံအနေထားအဖြစ်လာပေါ်ပြီပေါ်လိုက်တဲ့အချင်းကမှာဒုက္ခဘာစုတောင်းတယ်လေသရဝရိဟတော်တော်လေးတော့ခက်တယ်နော်ဆွဲမီဆွဲရဆွဲကြတာပဲဒုက္ခထိုးဘွားမှာဟင်းသီးဟင်းရရောင်းစားရတဲ့ကြည့်လေတော်တော်အမျိုးကောင်းသမီးလေးတူဖြစ်ပါတယ်တိလစင်ကြဲတယ်ရှင်မောင်ရွက်ကလေးတွေရောင်းစားရောက်စားတော့သူကဟိုဘက်ဘဝမှာသူရှိစဉ်အချိန်ခါကတော့သူ့အနေနဲ့ကနေလို့ကြည့်လေတော့သူဖြစ်ပြီးတော့ချင်းမောင်ရွက်တို့ဟင်းသီးဟင်းရွက်တို့ရောက်စားတဲ့ဘဝအပေါ်မှာသိပြီးတတ်မဲ့တဲ့စိတ်ထားမရှိဘူးဒါပေမဲ့ခုဘဝကနေပြန်ကြည့်လိုက်တဲ့အချိန်ခါကျတော့ဆရာတော်အဲ့ဒီဘဝလေးကအမတန်အေးချမ်းတယ်တဲ့သူကပြန်ပြောပြန်တယ်ကဲခက်ပုံကနော်လူကဒီအဲ့ဒီမှာဘာစွန့်တောင်းလဲဆိုတော့ဂျန်ဒီယိုစီဒီမှာဘုရားထိုင်ပြီးတော့စီမိပူဇော်နေကြတဲ့အုပ်စုတွေမှာခတ်ချောချောခတ်ခန့်ကပြီးစပတ်နဲ့အမျိုးကောင်းသမီးကြီးတူတွေ့ဒီအမျိုးကောင်းသမီးကြီးကိုသူကအမတန်အားကြတယ်ဒီလိုပြီးစပတ်ကြီးနဲ့ခတ်ချောချောခတ်ခန့်ကခတ်ထဲတဲ့ဝါဝအမျိုးကောင်းသမီးကြီးတူသူကဖြစ်ရှင်တယ်သူလိုဟင်းသီးဟင်းပဲရောင်းစားနေရတဲ့ကြီးလေတော်သူလေးဘဝကိုသူကမလိုချင်မြန်ဘူးတဲ့မလိုချင်တော့အဲ့ဒီဘဝကိုသူကဆူတောင်းပြီ ဆေဝခံရတဲ့အမျိုးကောင်းသမီးလို့အတိမှားနေတဲ့သဘောကဘာလဲဘဝိဇာတို့အမျိုးသမီးဘဝကိုလမ်းပြီးတွေ့တာတတ်မဲ့နေတဲ့သဘောလေးကတဏ္ဍာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏ္ဍာဥပါဒံသုံးခုခြံရံပြီးတော့ဇတိယဇေတိတော်မြတ်အားရှင်မီးလှူဒန်းခြင်းဆိုတဲ့ကုသိုလ်သင်္ခါရစေရနာအုပ်စုကိုသူကပြုစုပြုထောင်လိုက်တယ်တို့သင်္ခါရတရားတွေဒီအနိစ္စတရားဖြစ်တယ်ဖြစ်ပြီးတာနဲ့ချက်ချင်းပြတ်သွားတယ်ဒါပေမဲ့တစ်ချိန်သူမျောလင့်တောင့်တနေတဲ့အမျိုးကောင်းသမီးဘဝကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတ္တိကိုယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်အဲ့ဒီစွန့်ရင်ကမ္မတ္တိလေးကိုတော့ဘာလို့ခေါ်လဲကံလို့ခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးတော့အကြောင်းဖဏခုရှိတယ်ငါခုအဲ့ဒီအကြောင်းတရား၅ခုတည်းကဒီကံဆိုတဲ့စွန့်ရင်တတ္တိလေးနဲ့ဒီဘက်ကယုံနာနေနဲ့ကြောင်းကျုံဆက်ဆံမှုရှိမရှိကိုယောဂီပုဂ္ဂိုလ်ကဒီဖန်များစွာထက်ကတက်ကရှုကြည့်ရပါလား။ဘုဘက်ကအတိတ်ကပြုစုပြထောင်ခဲ့တဲ့ကံဆိုတဲ့ကမ္မတတ္တိကိုရှာဖွေလိုက်။တွေ့ပြီဆိုရင်ထိုကမ္မတတ္တိကိုကြည့်လိုက်ဒီဘက်ကပဋိသန္ဓေကရဏယေကြည်မှတည်ရှိတဲ့ယုံတရားတွေကိုကြည့်လိုက်။ကမ္မတတ္တိကိုကြည့်လိုက်ယုံတရားတွေကိုကြည့်လိုက်။ဒီကမ္မတတ္တိကြောင့်ဒီယုံတရားတွေဖြစ်မဖြစ်သေသေချာချာစမ်းသပ်ကြည့်ရတယ်။ဖြစ်ပြီဆိုလို့ရှိရင်တော့ဒီကမ္မတ္တိကိုကြည့်ပြီးဒီဘက်ကယုံတရားတွေကိုကြည့်လိုက်တဲ့အခါဒီကမ္မတ္တိထင်ရှားရှိတဲ့အတွက်ဒီယုံတရားတွေကတဖွာဖွာနဲ့ထင်ရှားဖြစ်နေတာကိုယောဂီပုဂ္ဂိုလ်ကမြင်ပါတယ်။စိတ်ရှိရင်စိတ်ကြောင့်စိတ္တဇယုတ်တွေတဖွာဖွာဖြစ်တယ်လို့ကံရှိနေဒီကမ္မတ္တိကြောင့်ကမ္မဇယုတ်တွေတဖွာဖွာဖြစ်နေတာကိုမြင်ပြီဆိုတဲ့အချိန်ကကြတော့ဒါဒီကံကြောင့်ဖြစ်ပြီဆိုတာတတ်မှတ်လို့တော့ရတယ်။သို့တော့မေတ္တာတဲ့သင်္ကြန်အော်အဲ့ဒီမှာပြန်ပြီးတော့ဆန့်ကျင်ရတဲ့နည်းလေးတွေရှိပါတယ်။ဘယ်လိုနည်းလဲလို့ဆိုတော့နောက်ဆုံးမရဏတဏ္ဍသောအချိန်ခါမှဒီကံအာယုံပြန်ထင်မထင်ပြန်ဆန့်စစ်ကြည့်ရတယ်။တခါတလေကံကများစွာထင်တတ်တဲ့သဘောရှိခြင်းကြောင့်မရဏတဏ္ဍသောအချိန်ခါမှဒီကံအာယုံလေးပြန်ထင်မထင်သေချာဆန့်စစ်ကြည့်လိုက်တဲ့အခါနောက်ဆုံးဖြစ်ပေါ်သွားတဲ့ထိုဘဝမှလွန်ခဲ့တဲ့အတိတ်ဘဝမှနောက်ဆုံးဖြစ်ပေါ်သွားတဲ့မရဏတဏ္ဍသောအစိတ်အစဉ်သည်ဒီကြိုက်တရားစီတော်ကိုစင်မိလှူဒန်းခြင်းဆိုတဲ့အာယုံကိုပဲကုသိုလ်စေတနာအုပ်စုကိုပဲပြန်ပြီးတော့အာယုံပြုတ်နေတယ်။ထားကြောင့်ဒီလိုဆိုရင်တော့မှန်ပြီပေါ့။မနဲ့ဆိုတာကဒီကမ္မတ္တိကြောင့်ဒီဘက်ဘဝမှာယုတ်ဒိဋ္ဌိနဲ့ဖြစ်တာနဲ့မြင်ပြီးမရဏတဏ္ဍသောကလည်းဒီအာယုံကိုပဲယူနေပြီးဒီအာယုံကလည်းမရဏတဏ္ဍသောအခိုက်မှာထင်းနေပြီးဆိုလို့ရှိရင်တော့ဒီလိုဆက်ဆက်တာအကြောင်းကျဆက်ဆက်တာမှန်ပြီလို့တော့ယူဆရတယ်။သို့တော့ပုံပြီးသိကြတဲ့နောက်ထပ်ဆန်းစစ်ချက်တစ်ခုကတော့ဘဝင်မနောအကြည်ဖြစ်ပါတယ်။ယောဂီပုဂ္ဂိုလ်ကဒီချင်းချင်းများသောအဖြစ်ဘဝင်မနောအကြည်လေးကိုအကြည်တတ်အနေနဲ့ရှုတတ်ရှုထတတ်တဲ့ယောဂီတွေကများတယ်။သို့တော့ဘဝင်ရဲ့အာယုံဒီဘာကိုအာယုံပြုတ်နေတယ်ဆိုတဲ့အပိုင်းနဲ့ပတ်တယ်လို့တော့ရှုတတ်တဲ့ယောဂီလည်းရှိတယ်တော့ရှိတယ်မရှုတတ်တဲ့ယောဂီတွေလည်းရှိနေပြန်တယ်အဲ့ဒီအချိန်ကမှလွန်ခဲ့သောအတိတ်ဘဝသင်္ကန်းဤကာလမရဏတဏ္ဍသောကယူထားတဲ့ကုလကြိုက်ကြိုးစီတော်ကိုစင်ပြီးလှူဒန်းခြင်းဆိုတဲ့အာယုံကိုဒီဘက်ဘဝပရိသန္ဓေစိတ်ကလှမ်းပြီးအာယုံယူပါတယ်အာယုံလိုက်တဲ့အတွက်ပရိသန္ဓေစိတ်ဒီစိတ်စရစ်တွေ30နဲ့လင်းလုံးဒီယောဂီမှာရှိနေတယ်ရှိနေတော့ဒီ30လင်းလုံးထဲမှာဒီအတိတ်စိတ်ကဘာကိုသိတယ်လဲဆိုတာကိုမြန်ပြီးတစ်ခါဆန်းစစ်အခိုင်ကြည့်ရတယ်ဆန်းစစ်ကြည့်လိုက်တဲ့အချိန်ကကြတော့ရင်ပရိသန္ဓေစိတ်ကဒီမီစင်မီလှူဒန်းနေတဲ့ယန္တိယဇေတိတော်မြတ်အာစင်မီလှူဒန်းနေတဲ့အာယုံကိုပဲသိပါတယ်ဆိုတာဟုတ်မဟုတ်ပြန်ဆန်းစစ်ကြည့်လိုက်တော့ဟုတ်နေတယ်။ဟုတ်နေပြီဆိုလို့ရှိရင်ပရိသန္ဓေပြီးတာနဲ့ဘဝင်စိတ်တွေကလက်တက်ဖြစ်လာတယ်။ဘဝင်16ကျင်းတချို့ကျမ်းများတော့15ကျင်းပေါ့နော်။ဘဝင်15ကျင်း16ကျင်းလောက်ဖြစ်ပြီးတဲ့အချိန်ကကြတော့ဘဝတွေကိုလှမ်းပြီးတွေ့တာနေတဲ့ဘဝနိဂါနိကလောဘဇော9ကျင်းစောတတ်ပါတယ်။မနောရဒဝဇ္ဇော9ကျင်းစောပြီးစောတတ်တယ်။ပြီးရင်ဘဝင်နေဆက်ပြီးဖြစ်တယ်။ဖြစ်လိုက်တော့အဲ့ဒီဘဝဏိကဏိကလောဘဇောဝိတိလေးမဖြစ်မီဘဝင်နေကောနောက်ပိုင်းဘဝင်နေကောအဲ့ဒီမှာပရိသန္ဓေစိတ်ကလေးရဲ့အာယုံကိုပုံမှန်သိပြီဆိုရင်အဲ့ဒီဘဝင်စိတ်တွေကဘာကိုသိနေတယ်လဲဆိုတာကိုယောဂီပုဂ္ဂိုလ်ကပြန်ပြီးဆန်းစစ်ရတယ်။ဒီဘဝင်စိတ်တွေမှာစိတ်စရိတ်ကဘယ်နှလုံးရှိသလဲ။ဒီဘဝင်စိတ်တွေဒီဘာကိုသိနေတယ်လဲဆိုတာကိုအကျဉ်းဖန်များစွာထက်ကန်တက်ကန်ဆန်းစစ်လိုက်တော့အနိဗ္ဗာန်မရဏတဏ္ဍသောယူထားတဲ့မရဏတဏ္ဍသောရဲ့အာယုံရဲ့ပရိသန္ဓေစိတ်ရဲ့အာယုံရဲ့ဒီဘဝင်စိတ်စရိတ်တို့ရဲ့အာယုံရဲ့အာယုံဒီစိတ်သုံးမျိုးတို့ရဲ့အာယုံတွေတူနေပြီဆိုရင်တော့မှန်ပြီလို့သတ်မှတ်ရပါနော်အဲ့တော့ဘဝတစ်ချောင်းမှာဒီဘဝတစ်ချောင်းမှာတော့သူ့ရဲ့ပရိသန္ဓေစိတ်ကလည်းဇန်ဒီယောဇေတိတော်အစင်မီလှူဒန်းခြင်းဆိုတဲ့အာယုံဘဝင်စိတ်တွေကလည်းဇန်ဒီယောဇေတိတော်ကိုစင်မီလှူဒန်းခြင်းဆိုတဲ့ကံအာယုံလာမဲ့သုတိစိတ်ကလည်းဒီဇန်ဒီယောဇေတိတော်မြတ်အစင်မီလှူဒန်းခြင်းဆိုတဲ့ကံအာယုံဒီအာယုံသုံးခုပြိုင်တူပဲနော်ဒီတော့ဘဝတစ်ခုမှာပရိသန္ဓေရဲ့ဘဝရဲ့သုတိရဲ့ဒီစိတ်သုံးခုသည်အာယုံချင်းတူညီရပါတယ်အလားတူပဲအဲ့ဒီအာယုန်ဒီဘာအာယုန်ဖြစ်ရမလဲလို့မေးတော့လွန်ခဲ့သောအနိဂါဆုံးအတိတ်ဘဝမရဏတဏ္ဍသောယူထားတဲ့အာယုန်သာဖြစ်ရပါလေအဲ့ဒီအာယုန်တွေကိုပြန်ပြီးအချင်းချင်းဆန်းစိတ်ကြည့်လိုက်လို့မှန်ပြီဆိုလို့ရှိရင်တော့ထိုချင်းကမှဒီကံတရားကြောင့်ဒီဘက်ကကမ္မတ္တိကြောင့်ဒီကံတရားကြောင့်ဒီအဝိဇ္ဇာတဏှာဥပါဒဥဆောင်နေထံရန်ထားတဲ့ဒီသင်္ခါရကံတွေကြောင့်ဒီဘက်မှာယုံနာဖြစ်တာသိကြပြီဆိုတဲ့အခါကျတော့မှအဲ့ဒီ အကြောင်းတရားထင်ရှားဖြစ်ခြင်းကြောင့်အကျိုးယုတ်တည်ထင်ရှားဖြစ်ပုံကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားစသဖြင့်အဲ့ဒီလိုအကြောင်းအကျိုးသိသိရပါတယ်အဲ့ဒီလိုအကြောင်းအကျိုးသိသိတဲ့အပိုင်းကိုတော့ပစ္စယပရိက္ခဉာဏ်ပိုင်းလို့ခေါ်ပါတယ်နော်အဲ့ဒီပစ္စယပရိက္ခဉာဏ်ပိုင်းကဒီပရိသတ်ဉာဏ်ခန္ဓာ၅ပါးလောက်သိသိဝင်နဲ့လုံလောက်သလားဆိုတော့မဟုတ်ပါဘူးနော်သကုဒ္ဒရဝိသိသတဲ့ဝိသိ၆မျိုးလုံးမှရှိတဲ့စိတ်တဲ့ခန္ဓာတိုင်းစိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့ပုံစံတူပဲဆက်လက်သိသိရပါတယ်အဲ့ဒီလောက်သိသိပြီးတော့လုံလောက်ပါလားဆိုတော့မလုံလောက်သေးဘူးနော်မလုံလောက်သေးတော့မလုံရမလဲလို့မေးတော့အနိနေပိပစ္ဆယစေဝပစ္ဆယသမုပ္ပန္နဓမ္မအစအနာဂတိပိဣတရရှိပိပစ္ဆယစေဝပစ္ဆယသမုပ္ပန္နဓမ္မအစအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပစ္စုပန်ကြည့်လေအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်ဆက်လက်သိသိရတယ်ဒီလိုဆိုရင်အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့သိကျင်တယ်ဆိုရင်နောက်ထပ်အတိတ်တစ်ခုထပ်ရှုဖို့မလိုဘူးလားလောကလာပြန်နေအဲ့ဒီမှာလဲဆက်ပြီးတော့ယုံနာနေသိသိပြီးရှုကြည့်ပါအကြောင်းတရားတွေရှာဖွေလို့ရတယ်သို့တော့အတိတ်ကိုများများရှုနိုင်ရင်တော့ဘောကောင်းပါလေဘာဖြစ်လို့လဲသန္ဓရာတခွေမှာသရဝရီဟာထောက်ခေါက်ရှာငှက်ပေါ့နော်ခေါက်လောကရန်ဆိုတာကခေါက်ရှာငှက်ပြန်နံတဲ့အတိတ်တွေ့တယ်ခေါက်ရှာငှက်ဆိုတာကတော့တစ်တောင်ငှက်တွေပါတယ်ဒီတစ်တောင်ငှက်ကလေးတွေဟာတသမာထက်တန်းပြီးတော့မပြန်ဘူးနှိပ်လိုက်မြင့်လိုက်ဒီလိုပဲပြန်တယ်အလားတူပဲတတ္တဝါရီသန္တရာကြီးခြင်းလေးခြင်းအချင်းခါမှာအနိုင်အမြင့်ဆိုတာမရှိကြဘူးလားရှိကြပါလေမိမိနိုင်ခဲ့တဲ့ဘဝရင်းမိမိရဲ့ဘဝမှန်ကောဟုတ်တိုင်းမှသာသိခဲ့မယ်ဆိုရင်ဒီသိနေတဲ့အသိဉာဏ်ကသရဝတ္တဥကိုသန္တရာဝဆင်းရဲ့ဒုက္ခမှာထွက်မြောက်အောင်လွတ်မြောက်အောင်ပို့ဆောင်ပေးနိုင်တဲ့စွမ်းအားရှိပါလေဘုန်းကြီးတို့ဇတ်တော်လေးတစ်ခုရှိတယ်နော်စိတ်ဓာတ်တံဗုဒ္ဓဇတ်ဆိုကြပါစို့နော်အဲဒီတော့စိတ်ဓာတ်တံဗုဒ္ဓဇတ်မှာတန်ပြီးအုပ်ချုပ်မင်းလုံးတဲ့ပုဂ္ဂိုလ်ကအရှင်အနန္ဒာအလောင်းဘုရင်ကြီးဖြစ်ပါတယ်။ဦးဇင်းတို့ဘုရားအလောင်းတော်စိတ်ဓာတ်ပညာရှိကတော့ထိုချင်းကမှထိုဘွားမတော်ထွက်ပြီးတော့ယင်းတရားပေါ်နဲ့တရားအထုတ်နေပါတယ်။ဒါပေမဲ့လို့ဒီအနန္ဒာအလောင်းဖြစ်တဲ့ဘုရင်မင်းကြီးကဒီသူ့မိတ်ဆွေဖြစ်တဲ့စိတ်ဓာတ်ကိုသိပြီးတော့တရိယာနေတယ်၊လွှမ်းစွန်နေတယ်။လွှမ်းစွန်နေတဲ့အချိန်ခါကျတော့အိမ်မှာဂါထာလေးနှစ်ခုသင်ကုန်းပြီးတော့ဒါလေးကိုအမြဲတမ်းရွတ်ဆိုတယ်။မိတ်ဆွေဆိုတာကဒီဘဝမှာဖြစ်တဲ့မိတ်ဆွေမဟုတ်ပါဘူး။လွန်ခဲ့သောအတိတ်ဘဝလေးဘဝကျော်လောက်ကဖြစ်ခဲ့၄၃လေးဘဝလောက်ကဖြစ်ခဲ့တဲ့မိတ်ဆွေပါ။အဲ့ဒီမိတ်ဆွေကိုပြန်ပြီးတော့တရိယာနေတယ်၊သူကအောက်မေ့နေတယ်။အောက်မေ့တော့ဒီကာတာလေးရုပ်ဆိုတည်ဆုံနေတော့တိတ်အောက်မေ့နေပြီဆိုတာသိတော့ဘုရားလောင်းကြီးကလည်းလှမ်းပြီးစင်ကျင်လိုက်တဲ့အချိန်ကမှရှင်မင်းကြီးကသူ့ကိုတန်းတန်းနေပြီဆိုတော့သိပါရဲ့။ဒါပေမဲ့လို့သွားပြီးတရားဟောမယ်ဆိုရင်တော့ကျွတ်တန့်ဝင်နိုင်မှမလားဆိုတော့သူကနန်းစီစဉ်မစွန့်နိုင်တဲ့အခြေအနေရှိနေ။မသွားသေးဘူး။နန်းစီစဉ်ဆွတ်နိုင်လောက်ပြီလို့ယူဆရတဲ့အချင်းကြတော့ယင်းသိကြီးကကောင်းငင်ကြီးကနေကြွလာပြီးတော့ဘုရင်တော်မှာတရင်သုံးပါတယ်ဝိဉ္ဇဉ်ဆောင်လေးကတဆင့်ဆက်သွက်လိုက်တဲ့အချင်းကမှရှင်မင်းလေးလာရောက်ဖုံမြော်ပါတယ်ရှင်မင်းကိုနန်းစီစဉ်ဆွတ်ပြီးတောထွက်ဖို့တရားဟောတယ်ရှင်မင်းကလည်းနန်းစီစဉ်မဆွတ်လွန်နိုင်ဖြစ်နေတယ်ဘယ်နဲ့တော့ဒကာကြီးတွေမှန်းလားမှားလားဟမ်ဒကာကြီးတွေလည်းဒကာကြီးတွေနန်းစီစဉ်လေးဆွတ်ဖို့ဘုန်းကြီးကတရားဟောရင်ဘယ်နဲ့နေမလဲနော်နည်းနည်းတော့ခက်လိမ့်မယ်ထင်တယ်အဲ့ဒီတိုင်းပဲအဲ့ဒီမှာဒီနေ့ကြီးကနောက်ဆုံးဟောမရတော့ဂါထာလေးတစ်ခုသင်သွားပေးတယ်။အဲဒီဂါထာလေးကိုပရိသတ်စုံနဲ့ဘိုးဘုံအလဲရောက်ပြီဆိုရင်သင်ရွတ်ဖတ်ပါတဲ့။အဲဒီဂါထာလေးကပါလဲအဘောဂါသဇယောဝံအဘောဂါသတယောဇံတုဝဇံတရားအခိရပါယိနိ။အဲဂါထာလေးတော့ကောင်းဘုန်းကြီးကောင်းဂါထာတစ်ပိုက်မိတ်သွားပြီ။အဘောဂါသတယောဇံတုဝဇံတရားအခိရပါယိနိဒုဇရာဇာတိဥစ္စတိဂါထာတစ်ပိုက်တော့မိသွားတယ်သူဂါထာလေးရဲ့ဆိုလိုရင်းကတော့ဒီလိုပါတစ်ချိန်ကနေစရာအိမ်မရှိလို့လွင်တီးကောင်မှနေထိုင်ခဲ့ရပြီးခွေးမကြီးနှုတ်ကိုဆွတ်ခဲ့ရတဲ့လူသားတို့ကိုဒီနေ့ရှင်မင်းလို့ခေါ်နေပါတယ်ဒီဂါထာလေးသင်ပေးသွားတယ်ဒါကဘဝဟောင်းကိုပြန်ပြီးတရိယာပုံရအဲ့တော့ငါဟာဘယ်ဘဝကတက်လာခဲ့တယ်ဆိုတော့မိမိရဲ့ဘဝဟောင်းကိုပြန်ပြီးတရိယာပုံရအဲ့တော့စိတ်ဓာတ်ယသိကြီးကနေပြီးတော့ဒီဘရင်ကိုဆုံဆုံးမှနေတဲ့ဂါထာလေးပါ။ဘာပြောလို့လာလဲဆိုတော့အဲ့ဒီလွန်ခဲ့သောလေးဘဝမြောက်လောက်ကဦးဇင်းတို့ဘုရားအလောင်းယသိကြီးနဲ့ရှင်အနန္ဒာအလောင်းတို့ကဒွန်းဇန္ဒအမေအိုကြီးရဲ့သားလေးတွေဖြစ်ခဲ့ရတယ်။ကလေးဘဝနေစရာအိမ်မရှိလို့လွန်တီးကောင်မှနေရတယ်။ လူနည်းကောင်မနေတဲ့အချိန်ခါမှလည်းဘယ်လိုနေရတယ်လို့မိတော့ခွေးတွေနဲ့ရောထွေးပြီးတော့နေရတယ်။နေစရာတဲလိတော့မရှိဘူး။အမေအိုကြီးကအစားရှာခွေးသွားတဲ့အခါတော်သွားတဲ့အချိန်ခါညီကိုနှစ်ယောက်စားလိုက်တာစားစရာမရှိဘူး။စားစရာမရှိတော့ဘာလုပ်ရလဲ။အဲ့ဒီမှာသားကြနေတဲ့ခွေးမကြီးတကောင်ရှိတယ်။သားကြနေတဲ့ခွေးမကြီးတကောင်ရှိတော့ခွေးလေးတွေကခွေးမကြီးနှုတ်ကိုဆွတဲ့အချိန်ခါမှအဲ့ဒီခွေးလေးတွေနဲ့လှုပ်ပြီးတော့သူတို့နှစ်ယောက်ကလည်းညီကိုနှစ်ယောက်ကလည်းခွေးမကြီးနှုတ်ဆွခဲ့ရတယ်။အဲ့ဒီဘဝကိုဘုရားအလုံးရေတိကြီးကရှင်အနန္ဒအလုံးကိုပြန်ပြီးတော့တတိပေးတာပါနော်။တချင်းကနေစရာမရှိလို့